Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ18ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာ Donald Trump ရဲ့ပြိုင်ပွဲဟောင်းနေတက်ရောက်စကားပြောခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကတော့ Nevada ပြည်နယ်မှာ mass ဖြစ်စီးုံခဲ့ပါတယ်။ဘန်ကောက်မြို့ဟိုတယ်မှာတည်ဆုံခဲ့တဲ့ဘီယန်နာနယ်ပွား6ဦးဟာဆယ်ရက်နိုင်အစိတ်မိပြီးတည်ဆုံတာလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီသတင်းတွေအပေါ်မှာတခြားထိတ်တန့်ရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတူပြပေးကြမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်တောင်ပိုင်းတန်တွဲမြို့ကိုအာရခတက်တော် AA ကတင်ပိုက်လိုက်တဲ့ဆိုတဲ့သတင်းတွေထွက်ပြီးတော့24နာရီအတွင်းမှာပဲစစ်ကောင်စီကတန်တွဲကို၄ကြောင်းကနေအပြင်းထန်ပုံကျဲတိုက်ခိုက်နေပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရဲ့အပိုင်းနှစ်စပြီးတဲ့ရပ်ပေါင်း20ကျော်အတွင်းမှာပဲလက်နက်ထိမှန်တေဆုံးသူဦးရေက80နီးပါးရှိနေပါပြီလို့ဒေသတွင်းအဖွဲ့အစည်းတွေကပြောပါတယ်။
တေဆုံးတဲ့သူကစုစုပေါင်း59ဦးရှိရဲပြီးတော့ဒဏ်ရာရရှိတဲ့သူက62ဦးရှိရဲဆက်ကစားခုချင်းပြီးထိန်းချုပ်ထိန်းချုပ်ထားတဲ့2ဦးရောရှိရဲဟုတ်ရှင်နဲ့ဆက်ငါးကနေဇူလိုင်15ရက်နေ့ရထားတဲ့စီရင်ဖြစ်ပါတယ
်စစ်တမ်းကောက်ယူနေတဲ့တအားမျိုးသမီးအဖွဲ့ TWO ကပြောပြပေးခဲ့တာပါဒီသတင်းနဲ့အတူဒီလိုမျိုးဒီရှမ်းပြည်မြောက်ပိုင်းမှာပြည်ပခါတွေပြင်းထန်နေတဲ့အတွက်စစ်ဖြစ်တဲ့နေရာတွေကိုရှောင်ပြီးတော့တရုတ်နဲ့မြန်မာနယ်စပ်ကုန်သွယ်ရေးပြန်ပြီးတော့စဖို့စစ်ကောင်စီကပြင်ဆင်နေပါတယ်ဒီလိုသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တဲရောက်တဲ့ရင်တွေကိုကိုဇော်ဝင်းလှိုင်နဲ့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုဝစ်စကွန်ဆင်ပြည်နယ်မယ်လ်ဝေါကီမြို့မှာကျင်းပတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာအရင်ကပါတီကိုစားပြုသမ္မတအလောင်းဖြစ်ရေး Donald Trump နဲ့ရှင်ပြန်ခဲ့သူတွေတက်ရောက်မင်ကွန်းပြောကြားပြီးထရမ်ကိုထောက်ခံခဲ့ကြပါတယ်ဒုတိယနေ့အဓိကစံပုတ်ကအမေရိကန်ပြည်ထောင်စုကိုဘေးကင်းလုံခြုံမှုရှိအောင်ပြန်လုပ်ရေးဖြစ်ပါတယ်လူမှုကြည့်ကြရေးကိစ္စသမ္မတဟောင်းထရမ့်ရဲ့ message စီယုံပွဲအဓိကနိုင်ငံရေးမူဝါဒတစ်ခုဖြစ်သလို2015သမ္မတရွေးကောက်ပွဲ message စီယုံရေးမှာ Republican Party တွင်အင်အားစုစည်းမှုရရှိစေခဲ့တဲ့မူဝါဒလည်းဖြစ်ပါတယ်သမ္မတ Joe Biden လက်ထက်မှာနေကြားကိုတရားမဝင်ဖြတ်ကျော်ဝင်ရောက်လာသူတွေပိုတိုးလာတယ်ဆိုပြီး Republican Party ဘက်ကဝေဖန်ပြောဆိုနေပါတယ်မနေ့ကပါတီညီလာခံမှာသမ္မတဟောင်းထရမ့်နဲ့ပါတီတွင်းသမ္မတလောင်းဖြစ်အဓိကရှင်ပြန်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သားအမတ်ကြီးဟောင်းလည်းဖြစ်တောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့နီကီဟေလီလည်းပါဝင်ပါတယ်ဒေါ်နယ်ထရမ့်သမ္မတအဖြစ်တာဝန်ယူခဲ့တဲ့ကာလမှာစစ်ပွဲတွေမဖြစ်အောင်တားဆီးနိုင်ခဲ့တဲ့ဆိုပြီးသမ္မတဂျိုးဘိုက်တန်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ
အင်္ဂါနေ့မှာကျင်းပတဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံခန်းမထဲမှာတော့ဒုသမ္မတလောင်း JD Vance ကစိတ်ဓာတ်တက်ကြွနေတဲ့ညီလာခံတက်လာတဲ့ကိုယ်စားလှယ်တွေကိုလိုက်ပြီးတော့မှလက်လိုက်လက်ဆွဲနှုတ်ဆက်ခဲ့ပါတယ်ဒါပေမဲ့သမ္မတဟောင်းဒေါ်နယ်ထရန့်ခမ်းမတွေကိုဝင်လာတဲ့အချိန်မှာတော့ JD Vance လို့မဟုတ်ဘဲနဲ့ Secret Service အထူးလုံခြုံရေးအဖွဲ့ဝင်တွေကသူ့ကိုပြိတ္တနဲ့ထိတွေ့ခွင့်မပြုဘဲနဲ့ပြိတ္တနဲ့သူ့ကြားမှာကာပြီးတော့ရက်ပေးတာနောက်ပြီးတော့သူ့ကိုခမ်းမစင်မြင့်ပေါ်ကိုချက်ချင်းခေါ်ဆောင်သွားတာတွေလုပ်ခဲ့ပါတယ်စနေနေ့တုန်းကလှုပ်ကြံပစ်ခတ်ခံရတဲ့အတွက်ဒေါ်နယ်ထရန့်ရဲ့နေရွက်ကဒဏ်ရာမှာပလတ်စတာကတ်ထားရစေဖြစ်တဲ့သမရဟောင်းထရန်ကတော့ထောက်ခံတဲ့ပြည်သက်တွေနဲ့လက်ဆွဲနှုတ်ဆက်တာအစားအဝေးကနေပဲသူကလက်မြောက်ပြီးတော့နှုတ်ဆက်နိုင်ခဲ့ပါတယ်။သမရဟောင်းထရန်အနေနဲ့အသက်ဘေးကနေတည်တည်လေးလွတ်ခဲ့တဲ့လှုပ်ကြံပစ်ခတ်မှုအပြီးနောက်ဆက်တွဲနိုင်ငံရေးအရာအကြမ်းဖက်မှုလုပ်ရက်တွေထပ်ပြီးတော့ရှိလာနိုင်တယ်ဆိုပြီးတော့လည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။ဒီလိုအခြေအနေမျိုးမှာတော့သူ့အနေနဲ့ထောက်ခံသူတွေနဲ့ထိတွေ့ဆက်ဆံမှုအနေအထားဘယ်လိုပြောင်းလဲသွားမလဲဆိုတာနဲ့ပတ်သက်လို့တော့သမရဟောင်းထရန့်ရဲ့မဲဆွယ်စီယုံရေးအဖွဲ့ဘက်ကသုံးတရားထုတ်ဖော်ပြောဆိုဖို့ညှင်းဆိုထားပါတယ်ရှင
် Republican Party ညီလာခံကျင်းပနေတဲ့ဒုတိယမြောက်နေ့အင်္ဂါနေ့ကအခုနေ့ရွက်ကောက်ပွဲမှာအကြိတ်နဲ့ရှင်ပြန်ရနိုင်ခြေရှိတဲ့ Nevada ပြည်နယ်မှာသမရဂျိုးဘိုင်ဒန်မဲဆွယ်စီယုံပွဲကျင်းပပါတယ်နိုင်ငံတွင်းအကြမ်းဖက်မှုတွေကိုအားပေးအားမြောက်ပြုတဲ့ပြောဆိုမှုတွေကိုပြင့်တင်ရှုံချကြဖို့လိုအပ်ကြောင်းသမရဘိုင်ဒန်ကပြောကြားခဲ့ပါတယ
် Responsibility to lower the temperature and condemn
အကြံဖက်မှုပေါင်းစုံဖြစ်ပေါ်လာအောင်ပြောဆိုလှုပ်ဆောင်မှုတွေညှိနှိုင်းသွားအောင်အဲ့ဒီလိုလိုရက်တွေကိုပြည့်တင်ရှုံချကြဖို့အားလုံးမှတာဝန်ရှိပါတယ်လို့သမ္မတဘိုင်ဒန်ကပြောတော့တာပါဒါဟာ Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကိုလှုပ်ကြံမှုစူးစမ်းတဲ့ပြစ်ခတ်မှုဖြစ်ပွားပြီးသမ္မတဘိုင်ဒန်အနေနဲ့ပထမဆုံးအကြိမ်ပြုလုပ်တဲ့မဲဆွယ်စည်းရုံးရေးပွဲလည်းဖြစ်ပါတယ်သမ္မတဟောင်းထရန့်ကိုလှုပ်ကြံမှုတိုက်ခတ်မှုဟာလူမျိုးရေးနဲ့ဆက်နွယ်တဲ့တနက်ကင်အကြံဖက်မှုလို့ဂျိုးဘိုင်ဒန်ကဆက်နွယ်ပြောဆိုပါတယ်ဘလို့အကြမ်းဖက်မှုမျိုးကိုမဆိုစန့်ကျင်ရှုံချဖို့လည်းမြစ်တာရခံပါတယ်အတွဲလိုက်ပြလို့ရတဲ့တိုက်ခိုက်ရေးလက်နဲ့ AR-15 လို့တနက်မျိုးကင်ဆောင်ခွင့်ပိတ်ပင်ရေးတောင်းဆိုသွားတဲ့ဒီချိန်ထဲမှာပဲလူမဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့လည်းသမ္မတဘိုင်ဒန်ကအဓိကစီရင်ပြောဆိုခဲ့ပါတယ်ခင်ဗျာ
အစ္စရေးဂျက်တိုက်လေယာဉ်တွေကလေဗနွန်တောင်ပိုင်းမှာရှိတဲ့ဟစ်ဘိုလာစစ်သွေးကြတွေရဲ့စစ်ဖက်အဆောက်အဦကို၄ချောင်းကနေဒီကနေ့ဇူလိုင်လ18ရက်နေ့မှာတိုက်ခိုက်ခဲ့ပါတယ်။ဒါအပြင်လက်နက်ကြီးအမြောက်တွေနဲ့ပါပစ်ခတ်ခဲ့ပါတယ်လို့အစ္စရေးဘက်ကပြောပါတယ်။ဟစ်ဘိုလာတွေဘက်ကပစ်ခတ်တဲ့ရော့ကက်ဒုံးကြီးတချို့ကိုတော့အစ္စရေးဘက်ကကြားဖြတ်ပစ်ချနိုင်ခဲ့ပြီးတော့တချို့ကတော့လူသူအဆောက်အဦမရှိတဲ့နေရာတွေကိုကျရောက်တာကြောင့်အပျက်စီးနဲ့လူအသေးပြောက်မရှိပါဘူးလို့ဆိုပါတယ်။အစ္စရေးတပ်ဖွဲ့တွေဟာတောင်ပိုင်းကဂါဇာဒေသမှာဟာမတ်အဖွဲ့နဲ့စစ်ဖြစ်နေတယ်လို့မြောက်ပိုင်းမှာလည်းဟစ်ဘိုလာအဖွဲ့နဲ့တိုက်ခိုက်နေတာကြောင့်ဒေသရင်းအထိစစ်မီးပွားလာမှာကိုစိုးရိမ်နေကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့အစ္စရေးကာကွယ်ရေးဝန်ကြီး UF Gallant တို့ကအစ္စရေးဟစ်ဘိုလာစစ်ပွဲနဲ့ပတ်သက်ပြီးတော့မနေ့ကတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးခဲ့ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဂါဇာကပါလက်စတိုင်းတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုအတွက်ဂါဇာကမ်းရိုးတဲမှာကုန်တင်ကုန်ချလုပ်နိုင်တဲ့စိတ်ခံတရားကိစ္စကိုလည်း Lloyd Austin ကပြောဆိုခဲ့ကြောင်းပန်ဒဂွန်ပြောခွင့်ရကတင်ကြေညာချက်ထုတ်ပြန်ထားပါတယ်အဲ့ဒီစိတ်ခံတရားကတော့ပင်လယ်လိုင်းရက်ခတ်မှုကြောင့်အသုံးပြုရခက်ခဲနေပါတယ်ဒါကြောင့်မို့လို့ကုန်းလန်းကနေအထောက်ပံ့ပစ္စည်းတွေပို့ဆောင်သွားမှာဖြစ်တယ်လို့အော့စတင်ကနေအစ္စရေးဝန်ကြီးချုပ်ကိုအစ္စရေးကာကွယ်ရေးဝန်ကြီးကိုပြောခဲ့တယ်လို့ရိုက်တာကပြောပါတယ်အမေရိကန်အီဂျစ်နဲ့ကာတာနိုင်ငံတွေကတော့အစ္စရေးဟာမတ်စစ်ပွဲတွေအပြစ်ရဖို့အတွက်ကြောင်းဝင်ဆောင်ရွက်နေပြီးတော့ဟာမတ်တို့ဖမ်းဆီးထားတဲ့တစားကန်တွေလွတ်မြောက်ရေးနဲ့ဂါဇာမှာအပြစ်ရပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်မှုကြိုးပမ်းနေကြတာဖြစ်ပါတယ်ရှင်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383နဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေပုတ်တခုနဲ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာယူကရိန်းဒရုန်း၅စင်းကိုဒီကနေ့ဇူလိုင်လ18ရက်နေ့မှာပြစ်ချလိုက်နိုင်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဘရိုင်ယန်စ်ဘယ်ဂိုရော့နဲ့ဖိုရိုနက်စ်ဒေတာတွေကိုပြစ်ခတ်တဲ့ဒရုန်းတွေပြစ်ကြရမှာအပြည့်အစုံအသေးအပြောက်မရှိကြောင်းလည်းဒေတာအာဏာပိုင်တွေကပြောပါရယ်ယူကရိန်းအရှေ့မြောက်ဘက်ဒေတာနဲ့ကာရီယာရှိတဲ့ရုရှားနိုင်ငံကတ်စ်ဒေတာအုပ်ချုပ်ရေးမှူးအလက်ဆီစမီနော့ဖ်ကယူကရိန်းရဟယင်ဟာမိသားဌာနကိုပြစ်ခတ်တာကြောင့်လူတအုပ်သေဆုံးပြီးတော့ကားအတော်များများပျက်စီးသွားခဲ့တယ်လို့ပြောပါရယ်ယူကရိန်းဘက်ကလည်းရုရှားဒရုန်း၄စင်းကိုပြစ်ခတ်ဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါရယ်ရုရှားတွေဟာအိုဒီဆာနဲ့ခါဆန်ဒေတာကိုမြစ်ဆိုင်ဒုံးကျည်နဲ့တိုက်ခတ်ခဲ့ကြောင်းလည်းယူကရိန်းလေတပ်ကပြောပါရယ်ခါဆန်အုပ်ချုပ်ရေးမှူးအိုလက်ဇန်ဒရာပရိုကူဒင်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းရုရှားဘက်ကအမြောက်နဲ့ပြစ်ခတ်တိုက်ခတ်မှုကြောင်းလူ9ဦးဒဏ်ရာရပြီးတော့လူနေအဆောက်အုံအလုံး20ကျော်ပျက်စီးသွားတယ်လို့ပြောပါရယ်ယူကရိန်းဒနီပက်ထရိုဆော့ဒေတာမှာတော့ရုရှားကဒရုန်းအမြောက်နဲ့ပြစ်ခတ်ပေမဲ့အပျက်စီးအထိကိမရှိဘူးလို့အာဏာပိုင်တွေကပြောပါရယ်ခင်ဗျာ
မြန်မာနိုင်ငံထဲမှာလက်တလောဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်မို့လို့ထိုင်းမြန်မာနယ်စပ်ကုံစီတဲယူပို့ဆောင်ရေးမှာရနောင်ဘက်ကနေပြီးတော့ပင်လယ်ကိုဖြတ်တဲ့စိတ်ကန်းကိုပို့ပြီးတော့အသုံးပြုလာတာကြောင့်ထိုင်းဆိုရရဲ့လန်ဒါဆောက်လို့ရေးစီမံကိန်းတွေအတွက်အကျိုးဖြစ်ထွန်းပါတယ်လို့ထိုင်းတဲယူပို့ဆောင်ရေးဒုတိယဝန်ကြီးမွန်ဖွန်ဇလန်စီပြောဆိုတာကိုဒီကနေ့ထုတ်တဲ့ဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြပါရယ်မြန်မာနိုင်ငံထဲမှာဖြစ်ပေါ်နေတဲ့လက်နက်ကင်ပြည်ပခါတွေကြောင့်ကုန်းလန်းကနေပြီးတော့ကုန်တွေတည်ယူပို့ဆောင်တာကိုရပ်တန့်နေတဲ့အကြောင်းဒူးဝင်ကြီးကပြောတာဖြစ်ပါရယ်မဲဆောက်ခရိုင်တပ်မှရှိတဲ့နေကြားကုန်းလန်းအစားရနောင်းစိတ်ကန်းကနေကုန်တင်ရေရင်နေနဲ့ပစ္စည်းတွေတင်ပို့လာပြီးတော့ဒီလာစမ်းမှာပဲရန်ကုန်ကနေကွန်တိန်နာ36လုံးနဲ့ကုန်ပစ္စည်းတွေရောက်လာတယ်ဆိုတာကိုထိုင်းအာဏာပိုင်တွေကပြောပါရယ်တချိန်ထဲမှာပဲတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိုရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးကနေပြန် ော့စတင်မှုကြိုးပမ်းနေတဲ့အကြောင်းစစ်ကောင်စီရဲ့သတင်းရင်းမြစ်ကိုအခြေခံပြီးတော့ကုန်တယ်လုပ်ငန်းရှင်တွေက VOA မြန်မာပိုင်းကိုပြောပါရတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဒေသကိုမြောက်ပိုင်းမဟာမိတ်လက်နက်ကိုင်တွေထိန်းချုပ်ထားခဲ့ပြီးတော့စစ်ကောင်စီဘက်ကတိုက်ပွဲမဖြစ်ပွားတဲ့တာချီလေးမြို့ဘက်ကနေပြီးတော့ဒီကုန်သွယ်မှုလမ်းကြောင်းတွေပြန်ပြီးတော့ဆဖို့အစီအစဉ်ဆွဲနေတာပါ။စစ်ကောင်စီရဲ့စီးပွားကူးသန်းဌာနတာဝန်ရှိသူတွေကပြီးခဲ့တဲ့ရက်ပိုင်းကတာချီလေးကိုရောက်လာပြီးတော့တရုတ်နယ်ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းလဲနယ်စပ်ကုန်သွယ်ရေးကပြောပါရတရုတ်မြန်မာနယ်စပ်ရဲ့ကုန်သွယ်ရေးကတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ4ဘီလီယံကျော်လောက်ရှိမယ်လို့ခန့်မှန်းရပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့ကအဆင့်မြင့်ဟိုတယ်တစ်ခုအတွင်ဗီယက်နမ်နယ်ပွား6ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ဟာဆိုင်းရနိုင်အစိတ်ခတ်ခံရပြီးသေဆုံးခဲ့ခြင်းဖြစ်တယ်လို့ကနဦးခွဲစိတ်စစ်ဆေးမှုတွေအရသိရကြောင်းထိုင်းအာဏာပိုင်တွေကဒီကနေ့ဇူလိုင်လ18ရက်နေ့မှာပြောပါတယ်ရင်းနှီးမြှုပ်နှံမှုအတူလှုပ်ကြရာကသဘောထားကွဲပြားမှုဖြစ်ပြီးလှုပ်ကြံတက်ပြတ်မှုဖြစ်ခဲ့တာလို့ထိုင်းအာဏာပိုင်တွေကပြောပါတယ်သေဆုံးသူ6ဦးဟာဗီယက်နမ်နယ်ပွားအမေရိကန်နိုင်ငံသား2ဦးနဲ့ဗီယက်နမ်နိုင်ငံသား4ဦးတို့ဖြစ်တယ်လို့ဆိုပါတယ်သူတို့အလောင်းတွေကတော့မနေ့အင်္ဂါနေ့ကဘန်ကောက်မြို့နယ်လူစီကားပြီးဇေဝစင်တာတွေအစိုးရရုံးတွေနဲ့နှိစက်တဲ့အထင်ကရGrand Hyatt Hotel အတွင်းမှာတွေ့ရှိခဲ့တာဖြစ်ပါတယ်။တနင်္လာနေ့နေ့လယ်ပိုင်းကသူတို့အခန်းကိုစားစရာတွေလာပို့တဲ့အချိန်သူတို့တွေအသက်ရှင်လျက်ရှိနေသေးတာကိုတွေ့ခဲ့ရကြောင်းသူတို့ထဲကအမျိုးသမီးကစားစရာတွေကိုလက်ခံရရှိပြီးတဲ့နောက်မှာကြံတဲ့သူတွေလည်းတယောက်ပြီးတယောက်ရောက်ရှိလာခဲ့တာကိုလုံခြုံရေးကင်မရာတွေကတစင်တွေ့ရတယ်လို့ဆိုပါတယ်။သူတို့အခန်းကိုတခြားလူဘယ်သူမှလာတာကိုမတွေ့ရဘူးလို့သူတို့အခန်းတကားလည်းအထဲကနေပိတ်ထားတယ်လို့ဆိုပါတယ်။သူတို့အခန်းကနေထွက်ပေးရမယ့်အချိန်ကျော်တဲ့အထိမထွက်ကြသေးတာကြောင့်ဟိုတယ်ဝန်ထမ်းတွေကအင်္ဂါနေ့နေ့လယ်ပိုင်းမှာတွားရောက်အသိပေးတဲ့အချိန်မှာ6ရောက်စလုံးတေဆုံနေတာကိုတွေ့ရှိခဲ့တာပါသူတို့တေဆုံတဲ့အမှုနဲ့ပတ်သက်လို့အမေရိကန်နဲ့ဗီယက်နမ်အစိုးရတာဝန်ရှိသူတွေကိုအသိပေးအကြောင်းကြားထားပြီးဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ဆက်သာသဗီစင်ကပြောကြားပြီးစုံစမ်းစစ်ဆေးဖို့အတွက်အမေရိကန်ပြည်ထောင်စုထောက်လှမ်းရေးဘျူရို FBI ကတာဝန်ရှိသူတွေထိုင်းနိုင်ငံကိုလာနေပြီလို့ပြောပါတယ်ခင်ဗျာ
2018ခုနှစ်တုန်းကအိန္ဒိယနိုင်ငံကိုရောက်လာကြတဲ့ကနူးမိုဟာမက်နဲ့ဇနီးဖြစ်သူတို့ဟာဘေးကင်းလုံခြုံမှုမရှိတာနဲ့ဖမ်းဆီးပြန်ပို့ခံရမှာစိုးရိမ်တဲ့အတွက်ဒါဇင်နဲ့ချီပြီးတော့ဘေးကင်းရာနေရာတွေကိုပြောင်းရွှေ့ပြီးတော့နေထိုင်ခဲ့ရပါတယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဂျမ္မူးနဲ့နက်ဖ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကအကြောင်းရင်းမရှိဘဲနဲ့လွန်ခဲ့တဲ့9နှစ်အတွင်းမှာနှစ်ကြိမ်တိုင်တိုင်မီးလောင်ပျက်စီးခဲ့တာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းမှာရှိနေတဲ့အချိန်မှာတော့အိန္ဒိယအာဏာပိုင်တွေဘက်ကသူတို့ကိုအကြိမ်ကြိမ်နေရာရွှေ့ခိုင်းတဲ့အကြောင်းနဲ့တကယ်လို့ညွှန်ကြားတဲ့အတိုင်းလိုက်နာခြင်းမရှိဘူးဆိုရင်နောက်ဆက်တွဲအကျိုးဆက်တွေခံရမယ်ဆိုတာကိုချိန်ချောက်ခဲ့ကြောင်းလက်ရှိမှာအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတနေရာကိုရောက်နေတဲ့မိုဟာမက်ကပြောပါရယ်ရိုဟင်ဂျာတချို့ကိုအိန္ဒိယကိုတရားမဝင်ဝင်ရောက်လာမှုနဲ့အိန္ဒိယရဲတွေကဖမ်းဆီးခဲ့တဲ့အတွက်သူတို့အနေနဲ့လည်းအဲ့ဒီလိုမျိုးအဖမ်းမခံရအောင်သူတို့မိသားစုတွေကတနေရာကနေတနေရာကိုမကြာခဏပြောင်းရွှေ့ခဲ့ရတယ်လို့ဆိုပါတယ်အခုချိန်မှာတော့သူ့ဘယ်မှာနေထိုင်တယ်လဲဆိုတာကိုဘယ်သူကမှအသိမခံတော့ဘဲနဲ့လုံခြုံနဲ့ကျူးကျော်ရက်ွက်တစ်ခုမှနေထိုင်နေပါတယ်လို့အသက်38နှစ်ရှိပြီဖြစ်တဲ့နူးမိုဟာမက်ကပြောပါတယ်ရှင်ဗုဒ္ဓဘုညာရဲ့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့တန်တွဲမြို့ကိုအေအေကသိမ့်ပိုက်လိုက်တယ်ဆိုတာကိုဒေသခံတွေက VOA ကိုပြောတဲ့ရခိုင်ဘက်ကစီးရဲနောက်ဆုံးရသတင်းကိုတင်ပြပေးကြပါတယ်ဂျွန်လာကလေးကထိုးစစ်ဆင်ပြီးတော့တိုက်ခိုက်နေတဲ့ရခိုင်တောင်ပိုင်းတန်တွဲမြို့ကိုအရခတ်တက်တော်အေအေကသိမ့်ပိုက်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးတော့24နာရီအတွင်းမှာပဲစစ်ကောင်စီဘက်ကတန်တွဲကို၄ချောင်းကနေအပြင်းထန်ဘုံကျဲတိုက်ခိုက်နေပါတယ်လို့ဒေသခံတွေက VOA မြန်မာပိုင်းကိုပြောပါတယ်။ဒါအပြင်တန်တွဲမြို့အနီးငပလီကန်းကျေဂျိတ်ထောဘတ်မှာလည်းစစ်ကောင်စီတပ်တွေကခုခံစစ်တွေပြင်ဆင်ထားတယ်လို့သိရပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့လကလေးကထိုးစစ်ဆင်တိုက်ခိုက်နေတဲ့ရခိုင်တောင်ပိုင်းတန်တွဲမြို့ကိုအရခတ်တပ်တော်အေအေကသိမ်းပိုက်လိုက်ပြီးတဲ့နောက်မြို့ထဲပိတ်မိနေသူတွေကိုအေအေကကယ်ထုတ်နေတယ်လို့သတင်းတွေထွက်ပေါ်ပြီးနောက်တန်တွဲမြို့ပေါ်ကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်နေတယ်လို့တန်တွဲဒေသခံတူက VOA ကိုပြောပါတယ
်ဒီဆက်သားမရှိတော့ဘူးပေါ့အဲ့လိုမျိုးသတင်းကြတယ်အဲ့လိုသတင်းကြတော့အဲ့လိုမျိုးသတင်းတွေတက်ပြီးတဲ့နောက်ပိုင်းမှာသူက drone နဲ့ပုံပြီးတော့ကျဲတာလို့ပြောတယ်ပြောတာတော့လေဟုတ်တယ်မြို့ပေါ်ကိုလည်းလာကျဲတယ်ပြီးတော့ဒီဟိုတယ်ဆုံးဘက်ကိုရောပဲပေါ့နော်ပြီးတော့ညရေတနာဆိုရင်ဒါညရေတနာဖျားဆိုညပြင်ဘက်ပေါ့ညပြင်ဘက်အဆောင်ကိုလည်းလင်းနဲ့လာကျဲတယ်လို့တော့ပြောတန်ကြားတယ်
တန်တွဲမြို့ပေါ်ကဆေးရုံအပါအဝင်ကျမိုင်ဝန်ဆောင်မှုပေးနေတဲ့အဆောက်အုံတွေနဲ့တန်တွဲထောင်အနီးမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေဟာစုတ်ခွာသွားတာကြောင့်အေကမြို့ရင်းဝင်ရောက်လာတာဖြစ်တယ်လို့လည်းတန်တွဲမြို့ပေါ်ကလည်းထွက်ပြေးတိမ်းရှောင်လာတဲ့ဒေသခံတအူးကပြောပါတယ်
အခုကတော့အခုကမျိုးထဲမှာမရှိတော့ဘူးမျိုးထဲမှာအေးရစီးထားတယ်ပေါ့အေးရတက်တော်ဝစီးထားတယ်လို့ပဲတင်ကြတယ်ကျွန်တော်တို့တင်ကြတော့အဲ့ဒီလူတွေကတော့ဟုံးပြဆုပ်အပြင်ဆန်ပြဆုပ်ပြီးတနည်းကတင်ကြတာဆိုတနည်းကတင်ကြဆိုကျွန်တော်စာနေတောင်ကိတ်ဆိုတာချည်ရလေပြထောက်ပါခဲ့အဲ့ဒီမှာအေးရနေပြီးပြပြီးလို့တင်ကြတယ်အဲ့ဒီကဒီဘက်ကိုတက်တက်လာတာပေါ့ကျွန်တော်တို့ကွန်ဗက်ရှင်ကိုတက်တက်လာတယ်ပေါ့
မြို့ပေါ်ကနေဆုတ်ခွာလာတဲ့စစ်ကောင်စီတပ်သားတွေဟာကွင်းဝိုင်းရီဒက်စခန်းအနီးတန်တွဲငပလီကန်းကြီးကချိတ်တော်ရက်ွက်နဲ့ဇလုံးကြီးရွာဘက်တွေမှာခန့်စစ်ပြင်ဆင်ထားပြီးတော့အင်အားတိုးချဲ့ထားသလိုမနေ့ကအထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့လည်းငပလီဒေသခံမြို့သူမီတူကပြောပါတယ
်။သူကဒီကွင်းဝိုင်းရီဒက်ပေါ့နော်မောင်ရှူလေးရီဒက်ဘက်ကိုသွားဖို့ဆိုချင်လမ်းကနှစ်လမ်းရှိတယ်။နှစ်လမ်းရှိရဆိုချင်ညီမတို့ဂျိတ်တော်ဘက်ကပေါ့နော်ဂျိတ်တော်ဘက်ကနေသွားတဲ့လမ်းရဲ့နောက်တစ်ခုကဒီတန်တွဲမြို့ပေါ်ကနေဖြတ်ပြီးဇလုံးကနေဟိုဘက်ရှောင်းကိုဆင်းတဲ့လမ်းပေါ့လေ။အဲ့လမ်းနှစ်လမ်းရှိတယ်။နှစ်လမ်းရှိတဲ့ခါကျတော့သူကမြို့ပေါ်မှာဒီစစ်သားတွေကိုမချိတော့ဘဲနဲ့တက်ဆုပ်တဲ့ခါကျတော့ဒီဂျိတ်တော်မှာခန့်ဆက်ပြင်ထားတယ်ပေါ့နော်။ဒီတော့ဆိုလို့ရှိရင်ဒီလမ်းဆောင်ပေါ့ဒီတော့လမ်းဆောင်ဒီဈေးနားတခြားလို့ပေါ့အဲ့နားဆိုရင်ပြောပြောမယ်ဒီဖလေစိတ်ပေါ့နော်ဖလေစိတ်နဲ့နေတယ်အဲ့နားမှာခံဆက်ပြင်ထားတယ်အဲ့နားကနေပြီးတော့သွားလှေနဲ့သွားရင်တော့မောင်ချူလေးကိုခဏလေးနဲ့ရောက်တယ်ပေါ့နော်တိတ်ကြကြမသွားရဘူးတော့နိုင်ဝတ်ကြကြလောက်ပဲသွားရတယ်လို့ပြောတယ်အဲ့မတန်တွဲဟိုဘက်ရှာနေသွားလို့ရှိရင်ကြတော့အဲသူကမောင်ချူလေးကိုနှစ်နိုင်လောက်တော့သွားရတယ်ပေါ့နော်ဆိုတဲ့အခါကျတော့သူကကျိတော့ဘက်အရှမ်းနဲ့ဒီဇလုံဘက်အရှမ်းကိုဆုတ်လာတယ်လို့ပြောတဲ့ချိန်ဟုတ်ကြားရွာလေးမှာပေါ့အင်းစပိုင်းရည်ထပ်ဖြေထားတယ်မဟုတ
်စစ်ကောင်စီရဲ့အကျိုးစီးပွားတော်တော်များများရှိနေတဲ့တန်တွဲမြို့နယ်ကိုအေကပြီးခဲ့တဲ့လအစပိုင်းကတည်းကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးတန်တွဲလေစိတ်အပါအဝင်ငပလီကန်းကြီးကခမရ966နဲ့ခလာရ55တရင်တို့ကိုတင်ပိုက်ထားတာလည်းဖြစ်ပါတယ်တိုက်ပွဲပြင်းထန်နေတဲ့တန်တွဲငပလီကန်းကြီးတလျှောက်မှာဖုန်းနဲ့အင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတာကြောင့်ဒေသအတွင်းအခြေအနေတွေကိုသိရဖို့ခက်ခဲနေတာပါလက်ရှိဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအာရခတ်တော်အေကတစုံတရာထုတ်ပြန်ထားတာမတွေ့ရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒါကတော့ရခိုင်တောင်ပိုင်းတန်တွဲမြို့ကိုစစ်ကောင်စီဘက်ကလေကြောင်းကနေအပြင်းထန်ဘုံကျဲတိုက်ခိုက်နေတဲ့အခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲရှမ်းမြောက်ဘက်မှာတစ်တုံညာနှစ်ခုစစ်စင်ရဲ့အပိုင်းနှစ်ကာလအတွင်းမှာအရက်သားတေဆုံမှုအခြေအနေနဲ့ပတ်သက်ပြီးတော့တင်ပြပေးကြပါတယ်တိုင်းဒါညီနောင်မဟာမိတ်အဖွဲ့တွေနဲ့ပူပေါင်းအဖွဲ့တွေရဲ့တစ်တုံညာနှစ်ခုစစ်စင်ရေးအပိုင်းနှစ်စပြီးတော့ရက်ပေါင်း20ကျော်အတွင်းမှာပဲလက်နက်ထိမှန်သေဆုံးရသူဦးရေက80နီးပါးရှိနေပါပြီလို့ဒေတာတွင်အဖွဲ့စည်းတွေကပြောပါတယ်။ညီနောင်မဟာမိတ်တစ်ဖက်တည်းကပဲ4ရက်ကြာအပြစ်ခတ်ရက်စဲကြောင်ကြေညာထားပေမဲ့လို့လာရှိုးနဲ့ကြောင်မဲစားတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်ဖြစ်ပွားနေပါတယ်ရှမ်းမြောက်ဒေသလက်ရှိတိုက်ပွဲအရက်သားတွေထိခိုက်သေဆုံးရတဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ
်ညီနောင်မဟာမိတ်အဖွဲ့တွေကတရုတ်နိုင်ငံရဲ့စိုးရိမ်ပူပန်မှုကိုလေးစားတဲ့အနေနဲ့ဒီလ14ရက်နေ့ကစတင်ပြီး၄ရက်ကြာတစ်ဖက်သက်အပြစ်ခတ်ရက်ဆဲကြောင်တင်းငင်းနေနေ့ကကြေညာထားတာပါဒီလိုအပြစ်ရက်ကြောင်ကြေညာထားပေမဲ့လာချိုမြို့မှာတော့ဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့မြို့ကန်တဦးက VOA ကိုပြောပါတယ်
ဒီနေရာတော့ကျွန်တော်ဒီဘုမှုဇယ်နေလမ်းပြလိုက်တာမေဟံဘက်ဖြစ်နေဘူးမေဟံဘက်ရဲ့တင်ဘုဘဲဒီမြို့ဆောင်လမ်းဖက်ကိုပြစ်အဲလင်းကချက်ပဲလင်းကချက်ပြီးဒီနေ့ကျင်းထောက်တယ်မလားဘာလို့မလဲမင်းရတော့အကျဉ်းဆုံးမှုပေါ့လေ
ကြောင်မဲမြို့မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံလူမှုကူညီရေးအဖွဲ့ဝင်တဦးကပြောပါတယ
်မင်းရတော့ဒီနေ့တော့တိုက်ပွဲတော့ပြင်းထန်နေတယ်မင်းရတော့ဒီနေ့ပိုင်းလေဒီနေ့မင်းတို့တော့တညာလုံးတိုက်ပွဲတွေတော့ပြင်းထန်တော့မြို့ပေါ်တော့ဒီလိုရပေါ်နေတဲ့ဆောင်တော့တော်တော်လေးတော့ပြင်ထန်တယ်တော့လည်းတော့ပုံမှန်တော့ကြမ်းရတယ်ဒီနေ့မှလည်းတော့အခုချိန်မျိုးတော့ဒီနေရာတော့ဝဲတာရှိတယ်ပါ။မစီရစီလေးတော့ဝဲ
။ကြောင်မဲနောင်ချိုစတဲ့မြို့တွေမှာဇွန်လ25ရက်နေ့ကတိုက်ပွဲစတင်ခဲ့တာဖြစ်ပြီးညီနောင်မဟာမိတ်ရဲ့10-20စစ်စင်ရေးအပိုင်းနှစ်စတင်တဲ့22ရက်တာကာလအတွင်းကြောင်မဲတမြို့လုံးထဲမှာတွင်အရသာထိခိုက်သေဆုံးသူဥယျာဉ်80နီးပါးရှိကြောင်းသူကဆက်ပြောပါတယ်။
ဒီနေ့ကမရှိဘူးပြမနေတော့တော့မတော်တော့မကလုံးကြတယ်စကားလုံးကြီးပြက်စီတော့တယ်နော်အဲတော့ပြကိုမုံပြဖက်တာစလုံးကြတယ်တုံးရပြေတယ်နော်ဒီ25ရက်နေ့စားပြီးတော့ဒီက4ရက်နေ့ကြည့်ရတော့အစ်ဒီတုံးရက59ရက်ပေါ့ဒီ5ရက်6ရက်နေ့ပြီးတော့ဒီ16ရက်ဒီနေ့တော့မပါဘူးအဲ့မှာကြွကြတွေကတော့ပြမရပြမရတွေဆိုအဲ့ဒီဝင်းတင်ကွာကြာမီတော့ဆိုရင်15ရက်ဆိုရင်တော့ကျွန်တော်ဒီက80ရက်တော့ရှိသွားတော့ပြီ
ထိခိုက်သေးဆုံးသူတွေဟာတိုက်ပွဲအတွင်းသေဆုံးတာဖြစ်ကြောင်းနဲ့ဘယ်ဘက်ကပြစ်တဲ့လက်နဲ့ကြောင့်သေဆုံးရတယ်ဆိုတာကိုတော့အသေးစိတ်ပြောဆိုတာမရှိပါဘူးသေဆုံးသူအရေအတွက်နဲ့ပတ်သက်လို့ VOA အနေနဲ့တီးခြားစုံစမ်းလို့မရသေးပါဘူးရှမ်းပြည်နယ်ကဒေသတွင်းလူ့အခွင့်အရေးအခြေအနေကိုစစ်တမ်းကောက်ယူနေတဲ့တအားနှမျိုးသမီးအဖွဲ့ TWO ရဲ့စစ်တမ်းကောက်ယူချက်တွေအရ10-20စစ်စင်ရေးအပိုင်းနဲ့စတင်ပြီးရက်ပိုင်း20ကျော်ကာလအတွင်းသေဆုံးသူ60နီးပါးနဲ့ ထိခိုက်ဒဏ်ရာရသူ60ကျော်ရှိကြောင်း VOA ကိုပြောပါတယ
်ဆောရခေါက်တဲ့စီရင်ကတရားနဲ့24ဦးအတေဆုံးတဲ့သူကစုစုပေါင်း59ဦးရှိရဲပြီးတော့ဒဏ်ရာရရှိတဲ့သူက62ဦးရှိရဲနောက်ထပ်3ဦးကြတော့ဒီဆက်ကစားခုချင်းဒီဖန်စီထိခိုက်ထားတဲ့3ဦးရောရှိရဲဟုတ်ဒီဂျူဂျင်းနဆိုင်နာကနေဒီလိုင်းဆိုင်နာရဲ့လိအထိရောက်ရထားတဲ့စီရင်ဖြစ်ပါတယ်ဟုတ်ဒီ124ထဲမှာအများဆုံးကလာချိုးနဲ့ဒီအများဆုံးကမိုးကုတ်ဖြစ်တယ်တဲ့မျိုးနဲ့ကြတော့ဒီဆောင်မဲတွေပါတယ်ဒီဘောဘက်ကအနေချင်းပါတယ်ဟုတ်နောက်ချိုးဘက်မှာလည်းပါတယ်ရှင
်တောင်းအမျိုးသားလူမျိုးရေးတက်မတော့ TNL ရဲ့ပြန်ကြားရေးဌာနကတော့ဒီလ16ရက်နေ့ကစစ်ကောင်စီဘက်ကအတွဲလိုက်ဒုံးပစ်ခတ်မှုကြောင့်မိုးကုတ်မြို့မှာကလေးငယ်တဦးပါဝင်2ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာရကြောင်းအပြစ်ရထားတဲ့နေရအတွင်းစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တာကြောင့်အရသား3ဦးသေဆုံးပြီး10ဦးဒဏ်ရာရကြောင်းဖော်ပြထားပါတယ်တိုက်ပွဲ22ရက်တာကာလအတွင်းအရသားသေဆုံးသူ69ဦးရှိပြီးထိခိုက်ဒဏ်ရာသူ112ဦးရှိကြောင်းလည်း TNL ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ MNDAA နဲ့ပူးပေါင်းတပ်တွေကဒီလ3ရက်နေ့ကစတင်ပြီးလာရှိုးမျိုးကိုရှော့တိုက်ဒုံးနေဒရုန်းတွေနဲ့တိုက်ခိုက်တာကြောင့်အရက်သား18ဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့ကြောင်းဇူလိုင်လ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့139ဆစ်စင်ရဲ့အပိုင်းနှစ်ဆပြီးတော့ရပ်ပေါင်း20ကျော်အတွင်းမှာပဲလက်နက်ထိမှန်သေဆုံးရတဲ့ပြည်သူဥယေ80နီးပါးရှိနေတဲ့အခြေအနေကိုစော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်သေးပါပဲဒီလိုမျိုးရှမ်းမြောက်မှာစည်ရေးပြိပခါတွေဖြစ်နေတဲ့အတွက်ဆစ်ဖြစ်တဲ့နေရာတွေကိုရှောင်ပြီးတော့နေဆက်ကုံသွဲရေးပြန်ဆဖို့ပြင်ဆင်နေတဲ့အခြေအနေကိုတင်ဆက်ပေးကြပါမယ်တရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရှမ်းပြည်မြောက်ပိုင်းမှာပြိပခါတွေပြင်းထန်နေတဲ့အတွက်အဓိကနယ်ဇက်ကုံသွယ်ရေးလမ်းကြောင်းတွေပိတ်ဆို့နေတဲ့အချိန်မှာတော့စစ်ကောင်စီဘက်ကတရုတ်နဲ့ကုံသွယ်ရေးလမ်းကြောင်းတစ်ခုကိုစစ်မဖြစ်တဲ့ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့ကနေပြန်ပြီးတော့စတင်မှုကြိုးပမ်းနေပါတယ်လို့ကုံသွယ်တွေနဲ့လုပ်ငန်းရှင်တွေက VOA ကိုပြောပါတယ်ဒီကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါမယ်
အာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့အဓိကကုံသွယ်လမ်းမကြီးဖြစ်တဲ့တရုတ်မြန်မာမူဆယ်နယ်ဇက်ကုံသွယ်ရေးကိုလက်လွတ်ခဲ့ရတဲ့စစ်ကောင်စီဟာရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့ကနေတရုတ်နဲ့ကုံသွယ်ရေးကိုပြန်စတင်ဖို့ပြင်ဆင်နေပါတယ်။စစ်ကောင်စီရဲ့စီးပွားကူးသန်းဌာနကတာဝန်ရှိသူတွေဟာပြီးခဲ့တဲ့ရက်ပိုင်းကတာချီလိတ်မြို့ကိုရောက်လာပြီးတရုတ်နဲ့ကုံသွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီသတင်းရင်းမြစ်ကိုအခြေခံပြီးကုံသွယ်တွေကပြောပါတယ်။တနည်းကိုအမေရိကန်ဒေါ်လာ4ဘီလီယံကျော်လောက်ရနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်ကုံသွယ်ရေးဒေသကိုမြောက်ပိုင်းမဟာမိတ်လက်နက်ကင်တွေထိန်းချုပ်ပြီးစစ်ကောင်စီဘက်ကအခုလိုအစီအစဉ်ကိုကြိုးစားလာတာဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒါဟာတရုတ်မြန်မာကုံသွယ်ရေးလမ်းကြောင်းတစ်ဖြစ်ပြီးမကြာခင်မှာစတင်နိုင်လိမ့်မယ်လို့စစ်ကောင်စီသတင်းရင်းမြစ်နဲ့နှီးဆက်သူလည်းဖြစ်နိုင်ငံရေးလေးလာသုံးသပ်သူလည်းဖြစ်တဲ့ဒေါက်တာအောင်မျိုးက VOA ကိုပြောပါတယ်။လာအိုနဲ့မြန်မာဆက်သွယ်ထားတဲ့တံတားတစ်ခုကိုဒီနှစ်ဇန်နဝါရီလ25ရက်နေ့မှာဖွင့်လှစ်နိုင်ခဲ့ပါတယ်။ဒါကြောင့်တရုတ်နဲ့ကုံသွယ်ဖို့ဆိုရင်ဝါနဲ့မိုင်းလားဒေတာကိုမဖြတ်ဘဲလာအိုနိုင်ငံကတဆင့်တရုတ်နဲ့ကုံသွယ်နိုင်မယ်လို့သူကပြောပါတယ
်။ MLD တို့ Google တို့ပလောင်တို့ CIA တို့ထိ ंछ ုံထားတဲ့နေရာတွေကိုမဖြတ်ချင်းအဖြစ်မြန်မာပြည်မကြီးကိုလူရေတန်း90ရေခွက်ကြီးကိုလာနေတဲ့ခါတွေကိုအခေါ်ကောက်ရမှာသူတို့ကအကြောင်းမဲ့နေတာဟုတ်နော်။အဲ့ဒါကိုအခေါ်ကောက်မရဘဲနဲ့တရုတ်ကလည်းသူတို့ရေရှည်မှာဘယ်သူမှရေရှည်ကြီးပေးမထားနိုင်ဘူးသူကတော့သူတကယ်တော့ဝင်ဝင်သွားမဲ့အစည်းအဝေးကိုဖျက်ကြောက်လိုက်တာလည်းဖြစ်တယ်ဒါကတကယ်လုတ်ပြစ်လို့ထည့်တဲ့အချက်လည်းဖြစ်ပြီးတော့တရုတ်နိုင်ငံမှာသာပါပုတ်တိုက်မှုတွေလို့လည်းကျွန်တော်ကရှောင်ထားရရောက်တယ်ဝက်ဘက်ကဖျက်ချသွားတယ်ဆိုရင်တော့ဝါနဲ့မိုင်းလာကလည်းသူကအရန်ကျူဆိုတာပေါ့နော်သူလည်းဒီဟာအကျိုးခံစားရမယ်ဒီလိုလည်းတွားလို့ရတယ်နောက်တစ်ခုကသူတို့ရှောင်ပြီးတော့အခုကျွန်တော်တို့ကမြန်မာနဲ့ကျွန်တော်တို့ကလာအောင်လေကတရားထောက်ပြပါပြီเนาะတချေရဲ့နောက်ဘက်ကအဲ့လမ်းကတော့တောက်ချောက်ကိုကျွန်တော်ကဟိုဗီယက်နမ်နဲ့ရွေးချယ်လို့ရတယ်တရုတ်ကလည်းကျွန်တော်ပြန်ဆက်သွယ်လို့ရတယ
်ဒါမှမဟုတ်မဲကောင်မြစ်ကနေတရုတ်နိုင်ငံတာလီမျိုးအထိဒါမှမဟုတ်ယထာလန်းနဲ့ပဲဖြစ်ဖြစ်ကုံသွယ်ဖို့နီးလန်းရှိသေးတယ်လို့လည်းသူကပြောပါတယ်တာချီလိတ်မျိုးဟာစစ်ပွဲတွေမရှိသေးပေမဲ့ UWSA ဝါလက်နက်ကိုင်အဖွဲ့ NDAA မိုင်းလာလက်နက်ကိုင်လို့တရုတ်ဩဇာမကင်းတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့လွှမ်းမိုးမှုလည်းအထိုက်လျောက်ရှိတဲ့ဒေသဖြစ်ပါတယ်။တချို့ကုံတွယ်တွေကတော့တရုတ်နဲ့ကုံတွယ်ဖို့ NDAA ရဲ့မိုင်းလာနယ်စပ်ဂိတ်ကိုအသုံးပြုကြပါတယ်။နယ်စပ်ကုံတွယ်ရေးကအိန္ဒိယကောထိုင်းနဲ့ပါလက်ရှိနိုင်ငံရေးအခြေအနေအရအဆင်မပြေသေးကြောင်းလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်ကုံတွယ်ရေးမှာလည်း ဒုတိယအဓိကကြတဲ့အာရှလမ်းမကြီးမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်တုံးလို့မရသေးပါဘူး။ဒါကြောင့်စစ်ကောင်စီကထိုင်းနဲ့နယ်စပ်ကုံသွယ်ဖို့အတွက်ရေကြောင်းလမ်းအသိကိုအသုံးပြုလာပါတယ်။ရန်ကုန်ကအကောက်ခွန်စိတ်ကမ်းတွေကိုအသုံးပြုပြီးရန်ကုန်ကော့တောင်းရနောင်းရေလမ်းခရီးနဲ့ထိုင်းနယ်စပ်ကုံသွယ်ရေးကိုမကြသေးခင်ကပြောင်းလဲလိုက်တာပါ။ဒါပေမဲ့လည်းထိုင်းကလာတဲ့စားတောက်ကုံလူသုံးကုံတွေကတော့မြဝရီဒေါ်လန်းတွေကနေပြည်တွင်းကိုဝင်နေစေဖြစ်ပါတယ်။စစ်ရှောင်းလန်းတွေကလည်းမိုးရင်းကာလမှာအဆင်မပြေဘူးလို့ထိုင်းနယ်စပ်ကမြန်မာလုပ်ငန်းရှင်တူကပြောပါတယ်
။နေကြည့်တယ်။နည်းနည်းလေးအချိန်ကြာတယ်ဟုတ်။ရတယ်လမ်းသွားတယ်ဆိုကျွန်တော်တို့ကတော့စလန်းလည်းတော့မဟုတ်ဘူး။ထိုင်းနယ်ကိုလမ်းကောင်းနေစားလမ်းနေရှိနေပိုက်ရတယ်လမ်းသွားတယ်မပိတ်တဲ့လမ်းကလမ်းမပြတ်တဲ့လမ်းအဲ့လိုမျိုးပေါ့။စားမနာမဲ့လမ်းကိုစီစီသွားတယ်ပေါ့
။စစ်ကောင်စီရဲ့2024ခုနှစ်ဗန္ဓာတပ်တန်းကာလအတွင်းဧပြီလ1ရက်နေ့ကနေဇူလိုင်လ5ရက်နေ့အထိအိန္ဒိယကိုပဲမျိုးစုံတန်ချိန်9သိန်းကျော်တင်ပို့ထားပါတယ်။တန်ချိန်အများစုကိုရေလမ်းကနေပဲပို့ခဲ့တာဖြစ်ပြီးမြန်မာဘက်ကအမေရိကန်ဒေါ်လာ609သန်းလောက်ရခဲ့တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြပါတယ်။စစ်ကောင်စီဟာနိုင်ငံခြားငွေရဖို့အတွက်ထိုင်းတရုတ်အိန္ဒိယနဲ့ငွေကြေးချင်းတိုက်ရိုက်ကုန်သွယ်နေတာဖြစ်ပါတယ်။မကြသေးခင်ကပဲနှစ်နိုင်ငံကုန်သွယ်ရေးနဲ့ပတ်သက်လို့အိန္ဒိယဘက်ကမြန်မာကိုပေးစရာရှိတဲ့ယူပီးငွေတကယ်တွေကိုစစ်ကောင်စီကိုလွှဲပြောင်းခဲ့တဲ့အကြောင်းရန်ကုန်အိန္ဒိယတန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့စစ်ဖြစ်နေတဲ့နေရာတွေကိုရှောင်ပြီးတော့တရုတ်နဲ့မြန်မာနယ်စပ်ကုန်သွယ်ရေးပြန်ပြီးတော့စဖို့စစ်ကောင်စီပြင်ဆင်နေတဲ့အခြေအနေကိုငြိမ်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းရောက်မြန်မာအလုသမားတွေအတွက်စစ်ကောင်စီရဲ့ထောက်ခံမှုမလိုတဲ့အလုသမားကတ်ကိုလက်ခံဖို့ထိုင်းကိုမြန်မာအလုသမားတွေတောင်းဆိုတဲ့သတင်းကိုတင်ဆက်ပေးကြပါရစေ။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလုသမားတွေအတွက်စစ်ကောင်စီရဲ့ထောက်ခံစာမလိုဘဲနဲ့ထိုင်းဆိုရကနေထုတ်ပေးတဲ့အလုတ်ကိုင်းလုတ်ကိုင်းကွင်းကတ်တစ်ခုတည်းကိုပဲခွင့်ပြုဖို့တောင်းဆိုတဲ့စာကိုမြန်မာအလုသမားရဲ့တက်ကြွလှုပ်ရှားသူတွေကထိုင်းလွတ်တော်ကိုဒီကနေ့သွားရောက်ပြီးတော့ပေးအပ်ခဲ့ပါရစေ။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့အေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ
်မြန်မာစစ်ကောင်စီဘက်ကထုတ်ပေးတဲ့မိသူမိဝါဖြစ်ကြောင်းအထောက်ထားလက်မှတ်လုပ်เสียမလို့ပဲထိုင်းအစိုးရကထုတ်ပေးတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုတ်လုတ်ခွင်ကတ်တစ်ခုတည်းနဲ့သာအလုတ်လုတ်ခွင်ပြုဖို့မြန်မာလူသမားရေးလှုပ်ရှားနေသူတွေကတွားရောက်တောင်းဆိုခဲ့ကြတာပါထိုင်းလွတ်တော်ကိုတွားရောက်တောင်းဆိုခဲ့သူ Bright Future အဖွဲ့ကတာဝန်ခံကိုစုရက်ကသူတို့ရဲ့တောင်းဆိုချက်တွေကိုအခုလို VOA ကိုပြောပြပါတယ်
ဒီနေ့ကကျွန်တော်ဒီအလုတ်သမားကော်မတီကိုစာပေးတာပေါ့ဗျာနော်အလုတ်သမားကော်မတီကဥက္ကဋ္ဌကိုယ်တိုင်လာပြီးမှစာယူတာဗျာဆိုတော့ကျွန်တော်လည်းပြောလိုက်တယ်ကိုတို့ကတောင်းဆိုချက်ကတော့ဒီ CI မလို့ဘတ်တစ်ခုထဲနဲ့ပဲနေသွားမယ်နောက်တဲ့ဒီ25ရာခံလုံးလည်းမပေးဘူးပေါ့ဗျာအဲ့လိုမျိုးပုံစံ CI လည်းမလုပ်ဘူးအနီလည်းမလုပ်ဘူးအသိလည်းမလုပ်ဘူးအဲ့လိုပုံစံသွားပဲဗျာဟုတ်ကဲ
့ဟုတ
်ကဲ့နောက်တစ်ခုကအရင်တော့ကျွန်တော်တို့ဒီပါစီချမ်ပူတခုထဲနဲ့ပဲနေလာတာပဲနောက်ပိုင်းမှဒီ CI နေဖြစ်သွားတာဗျာအရင်လိုပဲသွားမယ်ဘက်တခုထဲနဲ့ပဲနေနိုင်ဖို့အတွက်ကျွန်တော်ကလာပြီးမှတောင်းဆိုခြင်းဖြစ်ပါတယ်ပေါ့ဗျာ
Time Lot တော့အလုပ်သမားရေးကော်မတီဥက္ကဋ္ဌကိုမြန်မာအလုပ်သမားရေးလှုပ်ရှားနေသူတွေကတွားရောက်တွေ့ဆုံပြီးတောင်းဆိုခဲ့တာဖြစ်ပြီးအလုပ်သမားရေးကော်မတီဥက္ကဋ္ဌမစ္စတာစာရီဖုန်ခရူခွန်ကတော့ဘလို့တုံ့ပြန်တယ်လဲဆိုတာကိုလည်းကိုစုရက်ကအခုလိုပြောပြပါတယ်
အဲ့ဒါနဲ့ဥက္ကဋ္ဌကတော့သူကတော့ပြောလာတယ်သူပြောတာကတော့ကဲကျွန်တော်တို့ရဲ့ဒီအချက်လက်တွေကိုအဲဒီတော့သူကလက်ခံပြီးမှသူကစက်ပြီးမှအလုပ်လုပ်သွားမယ်အဲ့ဒါဥပဒေရလဲသူကပြန်ပြီးမှဆွေးနွေးသွားမယ်နောက်တစ်ခုကဒီသူတို့နောက်ကျရင်သူတို့ဒီအဖွဲ့တွေကိုလည်းခေါ်လာပြီးမှခေါ်ပြီးမှတစ်ချက်ပြန်ပြီးမှဆွေးနွေးပြန်ရှိရဲဆွေးနွေးသွားမယ်ဟုတ်ကဲ့ပြီးရတယ်သူကသူရောက်တင်ပြမယ်အဲ့ဒါအစိုးရကတဆင့်ပြန်ပြီးမှပြောပြမှာပေါ့ဗျာဟုတ်ကဲ့
ပြည်ပရောက်လို့သမားတွေအနေနဲ့လစာရဲ့25ရာခိုင်နှုန်းကိုမြန်မာနိုင်ငံကဘန်တွေကိုတရားဝင်လွှဲပြောင်းပေးဖို့နဲ့အလို့သမားတွေအနေနဲ့တိုင်းပြည်ကိုအခွန်ဆောင်ဖို့ကိုမြန်မာစစ်ကောင်စီဘက်ကတော့တင်းတင်းကြပ်ကြပ်လှုံ့ဆော်ထားပါတယ်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကပြည်တွင်းအေဂျင်စီတချို့နဲ့တွေ့ဆုံချိန်မှာလည်း MOU လုပ်သားတွေနဲ့ပတ်သက်လို့စစ်ကောင်စီကထပ်ပြီးတော့သတိပေးတာတွေလည်းရှိခဲ့ပါတယ်ထိုင်းနိုင်ငံမှာကိုဗစ်အပြီးစီးပွားရေးနယ်လမ်းမထူနိုင်သေးတာတွေကြောင့်ထိုင်းနိုင်ငံထဲမှာအလုတ်အကင်ခွင်လန်းနေရဖို့လာကြတဲ့မြန်မာလူသမားတွေဟာအလုတ်တွေအဆင်မပြေတာတွေနဲ့ဥပဒေနဲ့အညီမဟုတ်ပဲလုံအားကမရကြတာတွေစတဲ့အခက်အခဲတွေရင်ဆိုင်နေရကြောင်းအလုတ်သမားရဲ့လှုပ်ရှားတက်ကြွသူတွေကပြောပါတယ်ရှင်
။ဒါကတော့စစ်ကောင်စီရဲ့ထောက်ခံမှုမလိုတဲ့ပန်းရောင်ကတ်ကိုပဲလက်ခံပေးပါလို့ထိုင်းလွတ်တော်ကိုမြန်မာအလုတ်သမားရဲ့လှုပ်ရှားသူတွေကတောင်းဆိုတဲ့သတင်းမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာရေးပြစီစဉ်ပါတယ်ရှင်။ပြည်ရေးသတင်းနဲ့ပြည်ထောင်တွင်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇူလိုင်လ18ရက်ဗုဒ္ဓဘူးနေ့ညချမ်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုည 10:00 နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ Donald Trump ကိုလှုပ်ကြံမှုအတွက်ကြိုးပမ်းမှုကြရဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။ကမ္ဘာထိပ်တန်းသတင်းကြီးဖြစ်သွားတဲ့ Donald Trump ပေါ်မှာလှုပ်ကြံမှုကြိုးပမ်းမှုကြရက်ကအစကတည်းကနှချမ်းကွဲနေတဲ့ American လူမှုအတိုင်းဝိုင်းကိုဘလောက်ထိဆက်ပြီးတော့ရိုက်ခတ်နိုင်ပါသလဲ American တို့ရဲ့ Democracy ပုံရိပ်ကိုရောထိခိုက်နိုင်ခြေရှိပါသလားဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးကန်အစီအစဉ်မှာမမရတစင်အောင်ကဦးကျော်စန်းသားကိုမေးမြန်းပြီးတော့ဆွေးနွေးထားပါတယ်
မင်္ဂလာပါဦးစောစန္ဒရှင
်မင်္ဂလာပါ
ဒီပြီးခဲ့တဲ့စနေနေ့ကပင်ဆယ်ဗေးနီးယားပြည်နယ်ရဲ့မဲဆွယ်စည်းရုံးပွဲတစ်ခုမှာသမ္မတဟောင်းဒေါ်နယ်ထရမ့်သူ့မဲဆွယ်စည်းရုံးနေတဲ့အချိန်ဒီ6မိနစ်လောက်မှာပဲသူ့လှုပ်ကြံမှုစ조사မှုဖြစ်ခဲ့ပါတယ်ဒါကမ္ဘာထိပ်တန်းသတင်းတွေလည်းဖြစ်သွားတယ်အဲ့တော့ဒါကဘယ်လောက်ထိအရေးပါပါလဲ
အရေးပါပါတယ်ကမ္ဘာထိပ်တန်းသတင်းဖြစ်ရတဲ့ဆိုတာဒေါ်နယ်ထရမ့်ကိုထိုက်ကကမ္ဘာထိပ်တန်းသတင်းသမားတွေအယုံဆိုင်နေတဲ့လူပုဂ္ဂိုလ်တယောက်ဖြစ်ပါတယ်။သူဟာအမေရိကန်သမ္မတရွေးကောက်ပွဲပြိုင်ပွဲဝင်မဲ့လူတယောက်တင်မကောက်ဘူး။သမ္မတဟောင်းတယောက်လည်းဖြစ်ပါတယ်။ဆိုတော့သူ့လက်ထက်ကကလေးကသူ့ကိုလူတွေစိတ်ဝင်စားမှုရှိခဲ့တဲ့အတွက်ကြောင့်သိအရေးပါပါတယ်။နောက်တစ်ခုကအမေရိကန်နိုင်ငံရေးအမေရိကန်ဟာကမ္ဘာရဲ့နိုင်ငံရေးအခင်းအကျင်းကမ္ဘာရဲ့ political landscape မှာတကယ်အဓိကဇက်ခုမှရှိနေတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်မှာအပြောင်းလဲတစ်ခုဖြစ်လိုက်ရင်ကမ္ဘာကိုရိုက်ခတ်သွားနိုင်ပါတယ်။ဆိုတော့အခုရွေးကောက်ပွဲကျင်းပမယ့်အချိန်မှာလူတွေအယုံစွဲ့နေကြတာကဒီသမ္မတနှစ်ယောက်သမ္မတဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ကျင်းပွဲမှာတစ်ဖက်ဖက်ကနိုင်သွားရင်ကမ္ဘာမှာအရေးကြီးဖြစ်နေယူကရိန်းစစ်ပွဲဘယ်လိုဖြစ်သွားနိုင်မလဲအထူးသဖြင့်သမ္မတဟောင်းထရမ့်အနိုင်ရလာရဆိုရင်ထိုနည်းစွာပဲအစီအလဘက်မှာဖြစ်နေတဲ့ဂါဇာတိုက်ပွဲတွေကဘယ်လိုဖြစ်သွားမလဲတရုတ်နဲ့ဖြစ်နေတဲ့ပြင်ဆိုင်မှုတွေကဘယ်လိုဖြစ်လာမလဲစသဖြင့်ပေါ်လေသလိုအများကြီးစိတ်ဝင်စားနေတဲ့အချိန်ဖြစ်တယ်။နောက်ပြီးတော့အထူးသဖြင့်ဒေါ်နယ်ထရမ့်ကနေတိုကိုစိတ်ပြောဦးစားမပေးရင်နေတိုနိုင်ငံကသလိုယောဘလူမျိုးရေးအတွက်သလိုပတ်စံပူပေးတဲ့ပညာရှိတော့ဒီရေးခင်းဟာဒီရွေးကောက်ပွဲဟာစိတ်လူတွေကစိတ်ဝင်စားနေတဲ့အချိန်မှာဒီလိုသူ့ကိုလှုပ်ကြံဖို့ကြိုးစားလာတဲ့ဆိုတော့ဒါကဘာအတွက်သိအရေးကြီးတဲ့သတင်းတစ်ခုဖြစ်တယ်ဆုံးသတ်ချက်တွေဝေဖန်ချက်တွေကလည်းအများကြီးထွက်ပေါ်နေမှာဖြစ်ပါတယ်ဒါကတော့မဆန်းပါဘူးခင်ဗျ
ာအခုလို့ဒီသမရရေကောက်ပွဲကိုယ်စလဲလောင်းတယောက်ကိုလှုပ်ကြံမှုအတွက်ကြိုးပမ်းတာဟာလက်ငင်းနိုင်ငံရေးအရာပေါ့ဘလို့ကြရဲရိုက်ချက်တွေရှိလာနိုင်ပါလိ
အမေရိကန်နိုင်ငံရေးဟာလောလောဆယ်မှာပေါ့လေသိကိုဆူဆူရွာရွာပိုလာရိုက်ဖြစ်နေပေါ့နှချမ်းကွဲနေတော့ကိုပြင်းပြင်းထန်ထန်နှချမ်းကွဲနေတဲ့အချိန်ဖြစ်ပါတယ်ဒီချိန်မှာတစ်ဖက်ကောင်းဆောင်တရားကိုလုတ်ကြံဖို့ကြိုးစားမှုဖြစ်တဲ့အတွက်သူတို့ရဲ့အကွဲပြားပူပြီးနှချိုင်းကွာဟသောနိုင်တယ်လို့ထင်ပါတယ်။ဆိုတော့ပထမဆုံးကအခုဒေါ်နယ်ထရမ့်ကိုလုတ်ကြံဖို့ကြိုးစားမှုဟာဒီမိုကရက်တွေရဲ့ပြောကပါတယ်ဆိုပြီးတော့ဆွဆွဲပြောဆိုချက်တွေဒါလူမှုကွန်ရက်တွေမှာထင်ရရေးရတဲ့အဲဒီ conspiracy theory ခေါ်တာဒီမှာအဲ့လိုရေးကြတာပြင်တကယ် Republican နိုင်ငံရေးသမားဆွတ်တော်အမတ်တချို့ကလည်းပြောကြတာတွေ့ပါတယ်သူတို့ကဘာလို့ထောက်ပြလဲဆိုတော့သမ္မတ Biden ဟာတဲ့သူရဲ့အလှူရှင်တွေကိုပြောတဲ့စကားတစ်ခွန်းမှာဆိုလို့ရှိရင်ဒီဟာသူဟာသမ္မတ Trump ကိုအနိုင်ယူနိုင်မဲ့တူရီသော person ဖြစ်တယ်စကားစစ်ထုတ်ပွဲမှာဖြစ်ခဲ့တာတွေကိုပြီးခဲ့ပြီအဲ့ဒါကိုထားလိုက်တော့တဲ့ we are done talking about the debate သူဘာဆက်ပြောလဲဆိုရင်အရေးကြီးတာ it's time to put Trump in a bull's eye bull's eyes or that idiom politics side ပြတာပြစ်မှတ်ရဲ့အလဲဘူပေါ့ဆိုတော့ Donald Trump ကိုတကယ် target ထားပြီးတော့သူကတော့သူအနိုင်ရဖို့ကြိုးပမ်းမှုဆိုတာပြောတာလားဖြစ်ပါတယ်အဲ့ဒါကို the Republican Matt Toro Myanmar no tadazin ni ba law ka di saka ha Trump ko lu jan phoe de lung so de saka phit de su ya pyin tan pyo ni ya
de bull eye so de saka lo nya
bull eye yeah bull eye so de saka lo ngo adibe phin pyo di ha ha pyin mat target phit de su ya pyo da le phit par de so ro naw tuk khu ga di ai ha wo ba set pi chi ma so yin Republican ba ka le ba Donald Trump lu jan khan ya bo chu sa bi ai nya twin chin ma ba ba di poster thwet la de T-shirt on Jai Tara, Donald Trump, Myanmar, Susan, and Lady Levant Tara. Now, Gala, American, and you, Tom Bio, through her, Belo Gongong, Belo, Tatamia, the Tenyan Kanak, Gongong, Peters, or Piazza, is about look like that. So, Nangani, Absin, Natu, who choose her, Nita, or Sijawa. So, the Pema level, the Nabiden, Tunti, and Buha level, now Jare, then a catching immediate move, change ideas, we are with another reality. Republican Beccaro di Havu, Creon, you brought Nari Tunet of him, as you are. Do you mean the Nabai then Rubegaleve, Democratic Begaleve, a council, then the thing that is Rao Java, a time beginning to hold the people there. They don't name a jump put Jose Muha. It is no place in American democracy, American Lukasi Madha, Sigo Messi, the Muswe,
တကားတော့ပြောစဉ်ပြောမှာပေါ့လေ။တပ်နာဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းငါဟာတိုင်းပြည်ကိုညီညွတ်အောင်လုပ်သွားမယ်နှစ်ဖက်လုံးကပြောရဲ။တပ်နာဘိုင်ဒန်ကလည်းပဲပြန်ပြီး United ဖြစ်အောင်လုပ်မယ်ဆိုပြီးတော့နှစ်ဖက်လုံးကပြောကြပါရဲ့။အဲဒီလိုနိုင်ငံရေးလှုပ်ကြံတက်ဖြတ်မှုတွေကဟိုအမေရိကန်မှာပုံများတယ်လို့ပြောမယ်ဆိုရင်မှန်ပါမလား။ဟိုဥရောပနိုင်ငံတွေပေါ့အထူးသဖြင့် ဗြိတိန်တို့ဘာလို့မှဒါမျိုးသိမ့်မတွေ့ရပါဘူးဘာကြောင့်မှလဲကြည့်တော့ရှိပါတယ်တချို့ဟာတွေမှာပေါ့လေကွင်းဗြိတိန်ရီယာဝီတိုရီယာဘေးမှာကြီးတို့မိမောင်နန်လာရောမှာလုတ်ကြံပို့ကျူးသားတယ်ဆိုတော့တရင်ဟုတ်တစ်ခုလည်းပဲစီကေဘူးပါတယ်ရှေ့လည်းပဲမှာဆွင်လည်းပဲအန်ဝါဆဒတ်အီဂျစ်တမရလုတ်ကြံခံရရတယ်အစ်ရေကမန်နေဂျာဘေးကင်းလားလုတ်ကြံခံရရတယ်သူညံရေးလူလာရေးလူတွေပေါ့မြန်မာနိုင်ငံမှ
င်းသွင်းပြီးဖြစ်ခဲ့တယ်ပေါ့ဒါပေမဲ့အမေရိကန်မှာတော့မများဘူးအမေရိကန်မှာကတော့သိစိုးရွားဖြစ်တယ်ဥပမာဖြင့်အေဘရာဟမ်လင်ကန်ဖြစ်ခဲ့တယ်ဂျာဂလွန်တော့တယ်နောက်ခုနောက်ပိုင်းမှာဆိုလို့ရှိရင်ဒါသမ္မတကနေဒီလူကြံဟန်လို့ကွယ်လွန်တော့တာသိပြင်းထန်တယ်ဒါပေမဲ့ဒီကြားထဲမှာလူကြံခံရပြီးတော့မကွယ်လွန်ခဲ့တဲ့သမ္မတတွေပေါ့လေသီယိုဒိုရူးစ်ဗဲလ်တို့ရော်နယ်ရီဂန်တို့လည်းရှိခဲ့တယ်အဲ့လိုကျူပတ်မှုတွေရှိခဲ့တယ်ပေါ့အမေရိကန်မှာဘာကြောင့်ဖြစ်တယ်ဆိုတော့တချို့နိုင်ငံရေးသုံးသပ်သူတွေကတော့လူဖွဲ့စည်းမှလူကျင်တဲ့ဆန္ဒကိုပုံမှန်လင်းဖော်ထုတ်ခွင့်လူပိုင်ခွင့်မရတဲ့အခါမှာအဲ့လိုဖြစ်တတ်တယ်လို့ပြောတယ်ဆိုတော့ကျွန်တော်စဉ်းစားကြည့်ရင်အမေရိကန်ဒီမိုကရေစီနိုင်ငံပဲလူခွင့်ရှိတာပဲဆိုတော့တချို့ကလည်းပဲ gun law တနက်ရရှိမှုလွယ်လွယ်ကူကူဖြစ်စေတဲ့ဆိုပြီးတော့အကြောင်းလည်းပြောကြတယ်အဲ့တချို့သမိုင်းဆရာတွေကလည်းပဲအမေရိကန်နိုင်ငံစပြီးတည်လာခဲ့တဲ့သမိုင်းမှာသူကလက်နဲ့နဲ့ဒီထောင်လာခဲ့တဲ့သူတို့ဟာ native american တွေပေါ့ဌာနေ american တွေကိုသူတို့ကလက်နက်နဲ့တိုက်ပြီးအနိုင်ယူတယ်သူတို့ကလည်းလက်နက်နဲ့ခုခံတာအဲ့တိုက်ပြီးအနိုင်ယူခဲ့ကြတာသူတို့လုံခြုံရေးအတွက်လက်နက်ကိုသုံးခဲ့ကြတယ်ဆိုတော့အဲ့ဒီအစင်လာဆက်ပြီးရရှိလာတယ်ပေါ့လေဆို american presidency ဘုံမှာလည်းပဲဒါသူကောက်ွယ်ခုခံပိုင်ခွင့်အတွက်အတိုင်းအတာတစ်ခုထိပေးထားရဲဆိုတော့ဒီဟာကိုလည်းဝေဖန်ကြတယ် gun law ကပူပြီးတင်ကြမယ်တချို့ကလည်းပဲအကြောင်းပြရဲဒီဟာဟာRepublican ဖြစ်တဲ့ Donald Trump တို့ကိုယ်တိုင်ကပဲတကိစ္စဟာအဲ့လက်နက်ကိုထိန်းချုပ်တာတဲ့လက်နက်ကင်သူရဲ့စိတ်ကြောက်အေးရနဲ့ပတ်သက်ပြီးတော့ဒါထိန်းချုပ်သင့်တယ်ဘာညာဆိုပြီးတော့ပြောတယ်တချို့ကလည်းလုံခြုံရေးဘက်ကအင်လိုက်အားတိုင်းမလုပ်လို့သာဖြစ်တဲ့ဆိုပြီးတော့ဆွဆွဲကြရတယ်ရှိပါတယ်ပြောခက်ပါတယ်ဆိုတော့အမေရိကန်ရေးလုပ်ကြံမှုတွေကတော့ရှိတယ်သို့တော်လည်းပဲအမေရိကန်မှာပုံများတယ်ဆိုတာကတော့ဟုတ်တယ်လို့ပြောရမှာပါ
အခုဒီလိုလှုပ်ကြံမှုစ조사ရဲ့လုပ်ရဲ့အပေါ်မှာပေါ့သမ္မတဘိုင်ဒန်အပါအဝင်နိုင်ငံတကာခေါင်းဆောင်တွေကလည်းပြစ်တင်ရှုတ်ချပါဗျ။အဲ့တော့ဒီအပေါ်မှာ Republican Party ဝင်နေနောက် Democrat တွေအဲ့ဒါအပြင်ပြည်သူတွေရဲ့သဘောထားတွေအမြင်တွေရောဘယ်လိုရိုက်ခတ်နိုင်မှာလဲ
။ပြည်သူတွေကလည်းပဲဒီနိုင်ငံရဲ့လှုပ်ကြံမှုကတော့ဘယ်သူမှကြိုက်မှမဟုတ်ပါဘူး။ဒါစဉ္ညာရှိတဲ့လူတိုင်းဟာဒီဟာကိုတော့လုံးဝရှုတ်ချကြမှာပါလှုပ်ကြံမှု조사မှုဒါမဲ့နိုင်ငံရေးအဖြစ်ကတော့လူတွေသုံးသပ်ကြတာကသမ္မတထရမ့်ကိုအရင်ကမကြိုက်သူတွေရှိမယ်ဒါမဲ့တချို့ကသူ့ကိုလည်း sympathize ဖြစ်သွားတာပေါ့ဂရုဏာသက်တဲ့ပုံစံပုံဖြစ်လာမယ်ဆိုတော့ sympathy vote ခေါ်တာပေါ့ ဒီကဘယ်မှာပို့ပြီးတော့မဲရသွားနိုင်တယ်မပြတ်မသားဘယ်သူပေးရမှမစီရလူတော်တော်များများကထရမ့်ကိုပို့ပြီးတော့အပ်ပေးလာကြမလားဆိုပြီးတော့တွေ့ကြပါတယ်။ဒါပေမဲ့ဘိုင်ဒန်တို့ကလည်းဒီကိစ္စမှာသူတို့ကဘာမှမဖြစ်ဘူးသူတို့ပုံမှန်အတိုင်းပဲဆက်လက်ရည်တည်ပြီးတော့အကြံဖက်မှုတွေဆုတ်ချနေတာဖြစ်တယ်။သမ္မတဘိုင်ဒန်ဆိုလို့ရှိရင်သူသမ္မတဒေါ်နယ်ထရမ့်လိုကြီးခံရပြီးချက်ချင်းမှလွတ်ဖို ဒီမှာငါတို့ဟာသူ့ကိုထုတ်နေတဲ့မဲဆွေမှုမလုပ်သင့်ဘူးဆိုတဲ့သဘောထားချင်းမှုကိုပြသတယ်ဆိုတော့ဒါကိုမြင်တဲ့လူတချို့ကလည်းမြင်မယ်ဒါပေမဲ့များသောအားဖြင့်လူတွေတွေ့ရင်တော့သမ္မတ်ထရမ့်ဟာဆင်မသီဘုတ်အဲ့လိုတနာယူနာတဲ့မဲဆန္ဒပုံမူရသွားနိုင်တယ်ဖက်မလိုက်ပဲနဲ့ဂျာနီနဲ့လူတွေကလည်းပဲသူ့ကိုပြီးတော့ပြူလာသက်နိုင်တယ်လို့သူကခံမှန်းကြတယ်ပေါ့လေနိုင်ငံရေးမှာ
issues and personalities ဆိုတာရှိရပါဘူး။ဒီပဲ issue ကဘယ်လိုလုပ်နိုင်မလဲဆိုတာအဲ issues ကိုအဓိကထားပြီးစဉ်းစားတဲ့လူတွေကတော့သိပြီးတော့ပြောင်းလဲနေမှာမဟုတ်ပါဘူး။
ဒုပြစင်ရဖြစ်တဲ့ကိစ္စတစ်ခုပေါ်အဲ့ဒါ။ဟိုဘရစ်တိန်မှာလည်းပဲနိုင်ငံရေးကျတဲ့အများကြီးရှိနေပဲတနေ့အတွင်းမှာဝန်ကြီးချုပ်သုံးယောက်ပြောင်းသွားပြီ။သူတို့စီမှာနိုင်ငံရေးကပြည်ချင်းမှုမရှိဘူး။ပြောင်းလိုက်အများကြီးဖြစ်။ဒါပေမဲ့ဘာမှအကြံဖက်မှုဆိုတဲ့အမှုရှိဘူးနဲ့။အေးစစ်စစ်နဲ့သူတို့ပြီးသွားတာပဲသူတို့စတက်ကဒီမှာကြတော့ဖြစ်နေလိုက်ကြတဲ့ပြဿနာကခါရဲစောစောကပ Lubia Tunta Javare, American Nagaha, the Samrat, Trump Yuka, where Patman and Gabi and now Pine the Rega where Democracy, Nulakna Piani, Suyo, Jusala Javare, now Piro Gongamu, American Nanga, Gongamun, but the Piro Leve, American Pidu, Lizaya, I know 40% of the American are. Through a leadership of Yungi, Missi Javun Suvira, Joseph Nyas, Pina Singh, after a such that I might have 3 hours. So, Ariharian, and it swilled the ball of body. And then Gaia and Malavet, Rip, Nagi, just him head, Timara.
Did the Mara Hound on a tram go, Lojambo, Josa, Gere, Luyene, Patapio, Tupoma, Kyuna, Tela Jara, Ole, Triabare, Da Lame, Yuka, Buema. ဟိုရလက်ကိုပြောင်းလဲဖြစ်သွားစေနိုင်မလားအဲ့ဒါပါပဲသူတင်ဟောရပြောရခက်တဲ့အဖြစ်ပါဘူးရုပ်ကဘွေးရလက်ကတော့မပြောနိုင်ဘူးသူတည်းပြောင်းလဲသွားတယ်လည်းပြောင်းလဲသွားနိုင်တာပဲဆိုတော့အခုလောလောဆယ်ပါကတော့စောကပြောခဲ့တဲ့အတိုင်းပဲသူဟာလူတွေကလူနဲ့တက်မှုကိုရမယ်ထရမ့်နဲ့ဟီလီကလင်တန်နဲ့ရွေးကောက်ပွဲညဆိုကျွန်တော်ထိုင်ကြည့်နေကြတာအစင်းလိုက်တိုင်းနိုင်သူ့နိုင်သူ့အစမ်းမှာဟီလီကလင
တမရာဟောင်းထရန့်ပေါ်မှာလှုပ်ကြံမှုကြိုးပမ်းမှုခရက်ကအမေရိကန်ပြည်ထောင်စုကိုဘလောက်ထိရိုက်ခတ်နိုင်ခြေရှိပါသလဲဆိုတာကိုဥကြော်စန်းသားကိုမင်းမြတ်စင်အောင်ကမေးမြန်းဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးခဲ့အစီအစဉ်မှာရှင်မကြခင်မှာတော့အားကစားကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါတယ်မိဘတွေရဲ့အခက်အခဲတွေကိုဖြေရှင်းပေးနိုင်မှုအတွက်လမ်းဘေးမှာဈေးရောက်ရင်းနဲ့ဘဝကိုထိန်းချောင်းခဲ့ရတဲ့ကွန်ပျူတာတက္ကသိုလ်ကျောင်းသားလူငယ်လေးတစ်ယောက်ကတော့သူ့တက်ကြွတဲ့ပညာကိုအသုံးချပြီးတော့အောင်မြင်တဲ့ YouTuber တစ်ယောက်ဖြစ်နေပါပြီ။ဒီလူငယ်လေးမိဘကိုပါစောင့်ရှောက်နိုင်အောင်အခြေအနေရောက်လာအောင်လို့ခက်ခဲတဲ့အခြေအနေကြားကနေသူ့ဘလို့စူးစမ်းရုန်းကန်ခဲ့တယ်လဲဆိုတာကိုမက်ခင်လေးကစကားပြောထားပါဗျ။ Hey,
Jessie တက်ချင်အောင်တင်ပြီနော်။ကျဲစီတွေဒီတစ်ပတ်တော့အခက်ခဲတွေကြားရတဲ့ကနေကြိုးစားရှင်သန်ပြီးတော့မိသားစုအတွက်ကိုပိုင်အိမ်လေးဖန်တီးပေးနိုင်တဲ့လူငယ်လေးတယောက်နဲ့စကားပြောထားတယ်
။ဟုတ်ကဲ့အားလုံးပဲမင်္ဂလာပါ။အဲကျွန်တော်နာမည်ကြည်စိုးဝင်းပါဗျ။အဲကျွန်တော်က IT Knowledge Sharing YouTube Channel နဲ့ Facebook Page တွေမှာနည်းပညာနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုဒါညှောက်ဝေပေးတဲ့ YouTuber တယောက်ဖြစ်ပါတယ်
။ YouTuber တယောက်မဖြစ်ခင်သူ့ရဲ့အခြေအနေကဘယ်လိုရှိနေလဲ
။ဘောက်ကမှာပဲနေရတာနေရပါဗျာ။ပြီးရင်လွန်ခဲ့တဲ့9နှစ်လောက်ကတော့ကျွန်တော်ဒီ computer တက်ကတ်တော့ပေါ့နော်ကော့ computer တက်ကတ်တော့မှဒုတိယနေ့ကြောင်းတာပေါ့နော်ဒါပေမဲ့ဒီလိုမျိုးအခြေအနေကြောင်းဟိုဒီကြောင်းဟာ second year နဲ့ရက်သွားတယ်ရက်သွားပြီးတော့မိသားစုအခြေအနေကြပေါ့နော်ငွေချေးအခြေအနေကြကျွန်တော်လမ်းပေးမှာလို့ရောင်းခဲ့ရတယ်ဗျဈေးရောင်းနေပေါ့နော
်တက်ကတ်ကြောင်းသားတယောက်ကလမ်းပေးမှာထွက်ပြီးဘာကြောင့်ဈေးရောင်းမှုဆုံးဖြတ်ခဲ့ရတာလဲ
အကြောင်းမတက်ရတဲ့အခြေအနေမှာအကြောင်းမတက်တဲ့အခြေအနေမှာမိသားစုရဲ့လွေးဖြစ်နေတော့ကိုယ်အနေနဲ့ပတ်စံရှာဖို့လိုလာရေပေါ့ဗျာရှာဖို့လိုလာရေဆိုတော့ငါဘာလုပ်မလဲဘာလုပ်မလဲဆိုတော့အဲ့လိုမျိုးပဲဒီကိုမှရှိတာအထက်ကိုကမိသားစုထောက်ပံ့ပေးနေတာအထက်ကိုကြောင့်ပေါ့နော်မိသားစုကိုပြအပူမရောက်စေချင်တာအဲ့ခါကျတော့ဟာဟိုငါကွဲမှာဖုန်းအသုံးစရိတ်လေးပဲဖြစ်ဖြစ်ပေါ့နော်ဖုန်းပီလေးပဲရရပေါ့နော်အဲ့တိုင်းလေးနဲ့သွားပြီးတော့အဲ့တော့ကျွန်တော်တို့မြို့မှာကျတော့အဲ့လို bonnet cap ပဲပြောပါတော့ဗျာအဲ့လိုအင်တာနက်ဆင်ကပ်ပေါ့နော်အင်တာနက်ဆင်ကပ်ကိုရောင်းကြတယ်ဗျအဲ့လိုပဲဆန်းရောင်းမယ်ဆိုပြီးတော့ပဲအလုပ်လည်းမရှိဘူးဗျာအဲ့တိုင်းမှာအင်ဂျင်နီယာဆိုတော့အဲ့ဒါလေးဆန်းရောင်းမယ်ဆိုပြီးတော့လုပ်လိုက်တာဗျာဟုတ
်ဒီလိုလမ်းပေးထွက်ပြီးဈေးရောင်းခဲ့ရတော့သူ့ရဲ့စိတ်ထဲမှာဘယ်လိုခံစားခဲ့ရလဲ
အဲ့ရှက်တယ်ဗျချက်တယ်ဗျအရင်ဆုံးတော့သွားလုံးမယ်ဆိုတော့လေအဲ့ဆိုင်ဟိုပေါ့နော်ဆိုင်မှာပတ်စံ9000ကိုင်ပြီးတော့ငါသွားဝယ်ရမလားဝယ်ရမလားဆိုတော့ခဏလေးသွားတယ်ပေါ့ပြီးရင်ဟိုရောင်းရပါမလားပေါ့နော်ရှက်တယ်ပေါ့ဗျရှက်တယ်ပြီးတော့ဟိုတကယ်လဲရောင်းလဲရောင်းလဲလမ်းပေးလေးမှာငုတ်တို့လေးထိုင်နေရတယ်ဆိုတော့လေဘယ်လိုဖြစ်လဲဆိုတော့အဲ့တော့ဆက်လာချင်းကျတော့မရောင်းအောင်အချိန်တနိုင်တနိုင်ငုတ်တို့ထိုင်နေပြီလဲဈေးကမပေါ့ဘူးအဲ့ဆိုတော့ကိုကဘယ်လိုပဲပိုးရှက်လာတယ်ဟိုရက်လာတော့ချွေးလေးပြန်လာတယ်ဗျပြန်လာတယ်ပေါ့နော်ပြန်လာပြီးတော့ခေါင်းလဲဖော်နိုင်တော့အဲ့ကျတော့ခေါင်းအမြဲတမ်းငုံထားရတာလူလာလည်းမကြည့်တော့ခေါင်းအမြဲတမ်းငုံထားရပေါ့ဒါပေမဲ့လည်းဟိုတယောက်တလေလေးလို့လာတဲ့ခါကျအားတက်တယ်ပေါ့ဗျအားတက်ပါဟောလာတော့လာဝေချာသားပဲပေါ့အဲ့လိုအလိုလေးပဲစခဲ့တာပါပဲ
ဒီလိုအခြေအနေမျိုးတွေမှာသူ့ကိုယ်သူထိန်ချောင်းပြီးတော့ဘယ်လိုတွေစူးစမ်းခဲ့ရလဲဆိုတာကိုလည်းအခုလို့ပဲပြောပြထားတယ
်ပိုပြီးကောင်းအောင်မယ်လုပ်သွားတယ်ပေါ့နော်ပိုပြီးကောင်းအောင်မယ်လုပ်မယ်ဆိုတဲ့စိတ်ပဲထည့်လိုက်တယ်ဗျအဲ့ဒီခါမှာပဲပေါ့နော်ကျွန်တော်ကဒီဟိုလိုင်းပေါ်လိုင်းကနေပဲငါကြော်ညာရင်ငါရမယ်ပေါ့အဲ့ဆိုရင်အဲဈေးအဲ့ဆိုငါဓာတ်ပုံနေပြင်တက်ဖို့လိုမယ်ပေါ့ဗျာဒီကိုယ့်အမဟာဒီစီးပွားရေးကိုဘယ်လိုကြော်ညာရမလဲပေါ့ကြော်ညာရမလဲဆိုတဲ့ဟာကိုဒီပေ့တွေထောင်နေဗျာအဲ့တော့ဘယ်လိုရောင်းမလဲပေါ့နော်ဘယ်လိုရောင်းမလဲဆိုပြီးဓာတ်ပုံနေပြင်တယ်ဓာတ်ပုံပြင်တဲ့ဟာတွေလိုက်လေ့လာရတယ်ဓာတ်ပုံပြင်တဲ့လိုက်လေ့ပြီးကိုတင်းတဲ့ဓာတ်ပုံလူလေးစီတိအောင်ဘယ်လိုလုပ်ရမလဲအဲ့ဆိုဂလူတွေပဲရှင်းမယ်အဲ့လိုပေါ့နော်နောက်တစ်နေ့ကျလဲငါဒါထက်ကိုဘယ်လိုရအောင်လုပ်လဲဆိုတဲ့စိတ်နဲ့ပဲဆက်သွားခဲ့တာပါခင်ဗျာ
YouTuber တယောက်ဖြစ်ကိုသူကဘယ်လိုစတင်ခဲ့တာလဲ
Facebook ပေါ်မှာပဲအဲ့လိုတက်ခဲ့တက်လာတာပေါ့နော် YouTube ကနေငွေဘယ်လိုရအောင်တော့မလဲဆိုတော့လေတွေ့မိတာအဲ့လိုနဲ့ဩ YouTube ကနေရှာလို့ရတာလား YouTube ကနေလုပ်လို့ရတာလားဆိုပြီးတော့ YouTube မှာအဲတကယ်တော့ YouTube ကနေရှာတဲ့ဟာတွေကလည်း YouTube မှာပဲရှိတယ်ပေါ့ဗျာ channel ထောင်တာတွေဘယ်လိုထောင်လဲ channel တွေဘယ်လိုလုပ်လဲပေါ့အဲ့ဒီအချိန်နေစပြီးတဖြည်းဖြည်းချင်းစီစခဲ့တာပါအဲ့တော့ Facebook ပဲပေါ့နော်ကျွန်တော် LINE Boundary Facebook လေးကိုပဲအဲ့ဒီအချိန်နေပဲစတိခဲ့တာပါဗျာပထမတော့ join ပဲအတန်မပါဘူးပေါ့နော်အတန်လည်းမပါဘူးဒီစာတန်းထိုးရုံလေးနဲ့ပဲပေါ့နော်စာတန်းထိုးရုံလေးနဲ့ပဲ second row အဲ့နေပဲတိုင်းဖြစ်ကြလိုက်တယ်ပေါ့နောက်ခါကျတော့ငါအတန်အကောင်းအောင်ပို့လို့မယ်ဆိုပြီးတော့မိုက်လေးပေါ့နော်မိုက်လေးဆိုတာလေအဲ့တုန်းကလေမိုက်မရှိဘူးဗျမိုက်မရှိဘဲနဲ့ဘာရှိလဲဆိုရင်နှစ်ချက်ပေါ့နော်နှစ်ချက်ကလည်းတစ်ဖက်ကပြည့်နေတယ်အဲ့လိုအဲ့ဒီနှစ်ချက်လေးနဲ့ပဲအဲ့အတန်ချက်ပြင်ထိုးပြီးတော့အဲ့ကျွန်တော်ရေချိုးကန်းထဲမှာသွားသွင်းတာဗ
ျသူကလေအောင်မြင်လာတဲ့အချိန်မှာသူ့ရဲ့ကိုယ်ပိုင်ဝင်ဝင်လေးနဲ့မိသားစုအတွက်အိမ်လေးတစ်လုံးဝယ်ပေးနိုင်နေတယ်တဲ့ပြီးတော့လေသူကမိသားစုရဲ့အခက်ခဲတွေကိုလေဖြေရှင်းပေးနိုင်နေသေးတယ်အဲ့ဒီအချိန်မှာသူ့မိသားစုမှာဘယ်လိုစိတ်ကန့်စားခဲ့ရလဲဆိုတာနားထောင်ကြည့်ပါဦး
တော့နောက်နှစ်ဆက်နှစ်မကုန်ခင်ဒီဇင်ဘာနောက်ဆုံးရက်ပဲလုံးဝနောက်ဆုံးရက်အဲ့ဒီရက်မှာမေးလို့အကုန်လုံးခေါ်လိုက်တော့လို့ခေါ်ပြီးရကျွန်တော်မှရှိတာလေအကုန်ပေးလိုက်အပေးလိုက်တာအဲ့အမေကဒီရန်ပြော်သွားတယ်ဆိုတော့အမေကအများတန်းပြောပြော်လေအဲ့ညာအမေကငိုတော့မှုတယ်ဗျာငါသားပါနော်အဲ့လိုမျိုးအမေတို့ရဲ့အကူကြီးကိုခြုံချင်းပေးလိုက်တယ်ပေါ့အဲ့ဒါငါသားအများကြီးဖြစ်လာအောင်မပါဘောနော်အဲ့ဒါအဲ့လိုပြောခဲ့တာပေါ့ဗျာနောက်ပြီးကျတော့ဟိုအဲ့လိုနဲ့ပဲဒီပတ်စံက2023ကစပြီးတော့လူရဲ့ကြိုးစားရင်းကြိုးစားရင်းနဲ့ပဲဆွေးနေပေါ့နော်ဟိုဒါတော့အိမ်မရှိဘူးဗျာအိမ်ပဲမရှိဘူးအိမ်မရှိဆိုတော့အမေတို့ပြေတော့လည်းအဲ့ဒါလိုချင်နေတယ်ဆိုတော့အမေတို့ဒါတော့သွားမယ်ပေါ့နော်ဒါအဲ့ဒီတောင်းဝယ်မယ်ပေါ့ဝယ်မယ်ပေါ့ဒါပေမဲ့တော့ဒီနေမှာတော့မဝယ်ဘူးပေါ့ဒါရန်ကုန်မှာဝယ်မယ်ပေါ့နော်ရန်ကုန်မှာဝယ်မယ်ဘာလို့ဆိုတော့ဟိုတာမညီလေးတွေရှိသေးတယ်ဗျာညီလေးတွေဆိုတာလည်းရန်ကုန်မှာပဲဟိုနေမှာဆိုတာနဲ့ရန်ကုန်နဲ့မတူဗျာမတူဆိုတော့နေမှာဆိုရင်တင်တန်းတွေလည်းမရှိဘူးပေါ့ညီလေးတွေလည်းရှိသေးတယ်သူတို့လည်းခွန်တန်းတွေပေးကျင်တယ်ပေါ့အကြောင်းမလို့ဟိုနောက်ဆုံးတော့ဝယ်နိုင်ခဲ့တယ်ပေါ့နော်ဝယ်လိုက်တယ်ပေါ့ဗျာအများကြီးမဟုတ်ပါဘူးဒါတော့တေးသေးလေးပါပဲဒါကြောင့်ဒါပေမဲ့အမေဖေးတို့မိတော့ပီတိဖြစ်တာပေါ့ဗျာအဲ့ဒီပါလေ
သူလူပဲကြိုးစားနေတဲ့လူငယ်တွေအတွက်လည်းအခုလိုအားပေးစကားပြောထားသေးတယ
်ပြီးတော့အဲ့လိုမျိုးလမ်းပြောက်သွားတယ်ဆိုရင်တော့လေကိုလှုပ်ချင်တဲ့အရာလေးတော့အရင်ဆုံးရှာစေချင်တယ်ပေါ့နော်ရှာစေချင်တယ်ဆိုတာလေအဲ့လိုမျိုးကိုဘာလှုပ်လို့ရမလဲပေါ့နော်ကိုလှုပ်နိုင်တဲ့ဟာလေးကိုအရင်ဆုံးလှုပ်တင်တယ်ဗျာအကြီးကြီးဝေးကြီးမှန်းပြော်လေကြီးဝေးကြီးမှန်းပြော်ကျွန်တော်တို့မလှုပ်နိုင်ဘူးဆိုရင်ကိုကဘုတ်တိုင်တိုင်လေးလက်စင်ပြီးပေါ့နော်အဲ့လိုအဲ့ခါကျတော့ကျွန်တော်တို့စိတ်မညစ်နဲ့လို့သွားတလို့မရဘူးဗျာစိတ်ညစ်လိုက်ရတယ်ညစ်လိုက်ဒါပေမဲ့အများနဲ့တော့လှုပ်မညစ်မနေနဲ့ပေါ့နော်အဲ့လိုစိတ်တက်လည်းအများနဲ့ကြမနေနဲ့ပေါ့ကိုကအများနဲ့လှုပ်ရှားရှိတာကိုတော့ဆက်ပဲလှုပ်မရမယ်ပေါ့
ကဲဂျင်စီတို့ဒီတစ်ပတ်တော့ဒီလောက်ပဲနော်ရှိတစ်ပတ်တည်းကြားလို့ရှိရင်လည်းဂျင်စီတို့တဲ့ဂျင်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်ရှင်တတ
မခင်လေးတင်ဆက်ပေးခဲ့တဲ့ generation z အစီအစဉ်မှာတင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်ယူရို2024ဥရောပဖလားဘောလုံးပွဲမှာတော့စပိန်အသင်းကပိုဆွဲပြီးတော့ဥရောပဖလားကိုအများဆုံးရတဲ့အသင်းဖြစ်နေစံချိန်တင်လိုက်ပါတယ်2024ကိုပါအမေရိကဖလားဘောလုံးပွဲမှာလည်းအာဂျင်တီးနားအသင်းကနှစ်ချိန်ဇက်တိုက်ပိုဆွဲပြီးတော့နောက်ထပ်စံချိန်တစ်တင်လိုက်ပါတယ်ဒီလိုမျိုးထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်တင်ဆက်ပေးထားပါတယ်
ဂျာမနီနိုင်ငံမှာကျင်းပတဲ့ယူရို2024ဥရောပဖလားဘောလုံးပွဲမှာတော့စပိန်အသင်းဘူဆွဲပြီးတော့ဥရောပဖလားကို၄ချိန်မြောက်ရရှိသွားခဲ့ပါတယ်။ယူရို2024နောက်ဆုံးဖိုင်နယ်ကိုဇူလိုင်လ15ရက်နေ့ကဘာလင်မြို့ကအိုလံပစ်အားကစားဂွင်းကြီးမှာစပိန်နဲ့အင်္ဂလန်တို့ဘောလုံးကြတော့မှစပိန်ကပွဲပြီးခါနီးမှာအနိုင်ကိုတွင်းပြီးတော့၂ဂိုးတကိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။စပိန်အသင်းဟာဒီပွဲနိုင်လိုက်တာကြောင့်ဥရောပဖလားကို၄ချိန်မြောက်ရပြီးတော့အများဆုံးရတဲ့အသင်းဖြစ်လဲစံချိန်တင်လိုက်ပါတယ်။ဖင်နီးယားဒီပွဲမှာပထမဂိုးသွင်းပေးခဲ့တဲ့တိုက်စစ်မှုနီကိုဝီလျံကတော့သူတို့အသင်းအနိုင်ရတဲ့အပေါ်မှာ
feliz muy feliz espero que mucha gente
ပြောရရရမ်းပြောပါတယ်ကျွန်တော်တို့ပြောသလိုပဲလူတွေအများကြီးလည်းပျော်ရွှင်နေကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်အနေနဲ့အခုချိန်ထိမယုံနိုင်သေးပါဘူးဒီနှစ်ကတော့ကျွန်တော်အတွက်တကယ်ကောင်းတဲ့နှစ်ပါကျွန်တော်အနေနဲ့ဘရင်ဖလားကိုရခဲ့တယ်အခုတစ်ခါမှတော့ယူရိုဥရောပဖလားကိုရတယ်နောက်ဘာလာမလဲတော့မသိဘူးအခုတော့ရမ်းပြောပါတယ်
အင်္ဂလန်ကွေးလက်လူဂျူဘယ်လင်ဟမ်ကတော့ final မှာရှုံးသွားတာကြောင့်အရန်ကိုစိတ်ထိခိုက်ရတယ်လို့ပြောပါတယ်။ဒီနေ့ယူရိုမှာစပိန်အသင်းရဲ့ခြေစွမ်းနဲ့စပိန်အသင်းထိုက်တန်တန်ဘူဆွဲသွားတာလားဆိုတာနဲ့ပတ်သက်ပြီးတော့ Soccer Follow ရဲ့ကြားထဲအိဒါချုပ်ကိုကျော်မြွန်းကိုမေးကြည့်ထားပါတယ်
။ယူရို2024ချန်ပီယံတရဖူကိုစပိန်ကထိုက်တန်တော့စကူးသွားတယ်လို့ကျွန်တော်ထင်တယ်ခင်ဗျ။အဲစပိန်ရဲ့ပြတ်တမ်းမှုကိုကြည့်မယ်ဆိုရင်အုပ်စုတွင်းမှာတကယ်ကိုဂရနောအုပ်စုလို့ဆိုရအောင်စပိန်ဟာခရိုအေးရှား၊အီတလီတို့နဲ့တအုပ်စုတည်းကြခဲ့ပြီးတော့အုပ်စုတွင်း၃ပွဲစလုံးအနိုင်ရခဲ့တယ်လို့ရှုံးထွက်အဆင့်တွေမှာဆိုရင်လည်းအေရှန်ဂျာမနီကိုကျော်ဖြတ်နိုင်ခဲ့တယ်၊ဂျင်းသစ်ကိုလည်းကျော်ဖြတ်နိုင်ခဲ့တယ်အဲဘောလုံးပွဲမှာအင်္ဂလန်ကိုဆက်တက်ပြီးတော့မိနစ်90အနိုင်ရယူခဲ့ပြန်တယ်။ဒါကြောင့်စပိန်ဟာဒီယူရို2024မှာချန်ပီယံတရဖူကိုစကူးထိုက်တန်တဲ့အသင်းတစ်သင်းလို့မြင်ပါတယ်ခင်ဗျ။စပိန်အကြောင်းကိုပြောမယ်ဆိုရင်စပိန်ကတိုက်စစ်ပိုင်းမှာဆိုရင်ဒါရာမယ်နဲ့နီကိုဝီလျံရဲ့တောင်ပံတိုက်စစ်ဟာအရင်ဆုံးကစပိန်အသင်းတွေမှာမြင်တွေ့ရခဲ့တဲ့တကယ့်တောင်ပံတိုက်စစ်အတွဲပဲခင်ဗျာအရင်စပိန်အသင်းတွေမှာဆိုရင်ဗျာဟိုကျွန်တော်တို့ဟိုဒီလိုတောင်ပံတိုက်စစ်မျိုးကိုမမြင်တွေ့ရအောင်ဟိုအင်ဒီစတာဇာဗီရိုလို့ခင်မျိုးမှာတော့မှာတောင်ပံတိုက်စစ်ကိုစပိန်ဟာဟိုရုံးကြံခဲ့ရတယ်ဒီစပိန်အသင်းမှာတော့ရာမယ်နဲ့နီကိုဝီလျံကတောင်ပံတိုက်စစ်ကိုအကောင်းဆုံးပေါ်ကျသွားနိုင်တယ်။နောက်ကွင်းထဲမှာဆိုရင်လည်းရိုဒရီကအကောင်းဆုံးခြေစွမ်းပြသွားတယ်။ဘိုလူဝဲမှာရိုဒရီကအဒဏ်အားရသွားတာတော့မှကျန်တဲ့ကစားသမားတွေကထိမ့်ညိပြီးတော့ကွင်းလေကိုအကောင်းဆုံးကစားသွားခဲ့တယ်။ဒါကြောင့်မလို့စပိန်အသင်းဟာဟိုနောက်တန်းအပိုင်းမှာကြည့်ရင်လည်းအပြစ်ပြောစရာမရှိတော့အောင်ပေးဖို့နေပါခဲ့တယ်။စပိန်အသင်းကထိုက်တန်တဲ့အသင်းတစ်သင်းလို့ကျွန်တော်မြင်တယ်ခင်ဗျာ။
အင်္ဂလန်သင်းကတော့ဒီပွဲရှုံးလိုက်တဲ့အတွက်ယူရိုဖလားကိုနှစ်ချိန်ဆက်တိုက်ရှုံးတဲ့အသင်းဖြစ်မှတ်တမ်းဝင်သွားခဲ့ပြီးတော့နီးပြဂါရက်ဆောက်ဂိတ်လည်းအင်္ဂလန်နီးပြဖြစ်ကနေအင်္ဂါနေ့မှာပဲနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ချန်ပီယံစပိန်အသင်းဟာတနင်္လာနေ့ကတော့စပိန်နိုင်ငံမက်ဒရစ်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပြီးတော့စပိန်ပရိသတ်တွေလည်းစပိန်နိုင်ငံတော်ကမှအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။အမေရိကန်နိုင်ငံမှာချင်းပါခဲ့တဲ့ကိုပါအမေရိကဖလားဘောလုံးပွဲမှာတော့လက်ရှိချန်ပီယံလည်းဖြစ်ကမ္ဘာချန်ပီယံလည်းဖြစ်တဲ့အာဂျင်တီးနားအသင်းကပဲနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ကိုပါအမေရိကဖလားဖိုင်နယ်ကိုဖလော်ရီဒါပြည်နယ်မိုင်အမီကပရိသတ်6000ကျော်ကျော်ဆန်တဲ့ Hard Rock ဘောလုံးကွင်းကြီးမှာတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့တိုင်မတိုင်ခင်မှာတော့တချို့ပရိသတ်တွေလက်မမပါပဲကွင်းထဲကိုဝင်ဖို့လုပ်ခဲ့တာကြောင့်လုံခြုံရေးတွေနဲ့ပြဿနာဖြစ်ပြီးတော့တိုင်ပွဲကိုလည်းတနားကြီးကြော်ကြော်လောက်နောက်ဆုတ်ပြီးမှကျင်းပနိုင်ခဲ့ပါတယ်။နောက်တဲ့သလုံးတွန်းတွန်းတိုက်တိုက်နဲ့တိုက်စစ်ဖွင့်ကစားတဲ့အတွက်ပွဲကောင်းတစ်ပွဲဖြစ်ခဲ့ပေမဲ့65မိနစ်မှာတော့အာဂျင်တီးနားအသင်းကကမ္ဘာကျော်တိုက်စစ်မှုကြီးမက်ဆီတယောက်တန်ရာကြောင့်ဆက်မကစားနိုင်တော့တဲ့အတွက်လူစားလဲခဲ့ရပါတယ်။မိနစ်90အထိဂိုးမသွင်းနိုင်တာကြောင့်ချိန်ပိုဆက်ကစားခဲ့ကြတာမှာအာဂျင်တီးနားအတွက်အနိုင်ဂိုးကိုတော့113မိနစ်မှာလူစားဝင်လာတဲ့အင်တာတိုက်စစ်မှုလော်တာရိုမာတီးနက်စ်ကသွင်းခဲ့တာပါ။အာဂျင်တီးနားအသင်းဟာဂုလိုဘိုဆွဲသွားတဲ့အတွက်ကိုပါအမေရိကဖလားကိုလည်း16ချိန်ဘိုဆွဲပြီးတော့အများဆုံးစံချိန်တင်လိုက်တာလည်းဖြစ်ပါတယ
်ကီနိုဒေဟာဒေဆော်ပရန်ဒဲအယ်လ်ကီပိုနိုဒေဟာဒေဆော်ပရန်ဒဲဆေရပိုနီအလာဒီဖီကူလ်တာဒေအွန်ပါတီယိုမူ
ကျွန်တော်တို့ခိခိကိုထူထောင်နေတယ်ဆိုတော့ကျွန်တော်သိပါတယ်
ဒါပေမဲ့ကျွန်တော်တို့အသင်းကလူတွေကိုတက်ခါတက်ခါအံဩလုပ်ပြနေတာလေအမှန်ပါကိုလံဘီယာကရန်ခက်ခဲတဲ့ပြိုင်ပွဲဖြစ်ပြီးဒါကိုကျွန်တော်တို့ကြော်ဖြတ်နိုင်ခဲ့ပါတယ်ပထမပိုင်းမှာတော့ကျွန်တော်တို့သိမကောင်းခဲ့ပေမဲ့ဒုတိယပိုင်းမှာတော့ကျွန်တော်တို့ပိုကောင်းလာပြီးကျွန်တော်တို့အချိန်ပိုမှာထိုက်တန်တန်နိုင်လိုက်တာဖြစ်ပါတယ်
အာဂျင်တီးနာအသင်းကိုပါအမေရိကဖလားကိုထပ်ရသွားတာနဲ့လက်ရှိအာဂျင်တီးနာအသင်းရဲ့ခြေစွမ်းနဲ့ပတ်သက်ပြီးတော့ကိုကျော်မြတ်ကိုမေးကြည့်တဲ့အခါမှာတော့
အာဂျင်တီးနာကိုလံဘီယာဥရုဂွေးကတကယ်ကိုအကောင်းဆုံး၃သင်းဖြစ်ပြီးတော့ဒီ၃သင်းမှာ၂သင်းဘိုလ်လူပွဲမှာတွေ့ဆုံတယ်ကိုလံဘီယာကဘိုလ်လူပွဲမှာအာဂျင်တီးနာကိုအထိုက်လျောက်ဖိအားပေးနိုင်ခဲ့ပြီးမြဲနောက်ဆုံးမှာတော့ထိုက်တန်တဲ့အာဂျင်တီးနာကပဲချန်ပီယံတရဖူကိုစကူးရရှိသွားပါတယ်အဲဒါဟာမက်ဆီကြောင့်လည်းလို့မဟုတ်ဘူးဗျာအရင်တော့ဆိုရင်အာဂျင်တီးနာအတင်းကိုဟိုမက်ဆီတီးနာအတင်းလို့တော့မှဆိုရအောင်မက်ဆီကိုအပြုတ်ကစားရတယ်။နောက်ခံစစ်အပြုတ်ကစားရတယ်။အာဂျင်တီးနာအတင်းကမှဖလားတရဖူကိုရရှိခဲ့တာတော့မှခံစစ်အပြုတ်လုံးခဲ့တယ်။ဒီကလက်ရှိအာဂျင်တီးနာအတင်းကတော့ခံစစ်ကိုတိုက်စစ်ကိုကောင်းမွန်တဲ့အတင်းတင်းလို့ကျွန်တော်မြင်တယ်ခင်ဗျာ။အရင်အာဂျင်တီးနာအတင်းတွေနဲ့မတူဘဲနဲ့အဲဒီကိုပါအမေရိကမှာခံစစ်ရောတိုက်စစ်ရောထပ်မြက်လာတော့တွေ့ရတယ်။အရင်တော့မက်ဆီတီးနာအတင်းဆိုရလောင်တိုက်စစ်မှာမက်ဆီကိုအောက်ကိုလွန်တယ်။ခံစစ်ကိုလည်းအရင်အောက်ပြုတ်လွန်တယ်။ကမ္ဘာဖလားရရှိခဲ့အဲအာဂျင်တီးနာအတင်းတော်မှာဒီခံစစ်အောက်ပြုတ်လွန်အားကြီးတယ်။ဒီအာဂျင်တီးနာအတင်းမှာတော့ကျွန်တော်တို့လော်တာရိုမာတီနက်စ်ခြေစွမ်းပြောင်းမှုနဲ့အတူတူတိုက်စစ်ပိုင်းတိုးတက်လာတော့တွေ့ရတယ်။အဲတိုက်တန်တဲ့တရဖူကိုအာဂျင်တီးနာရရှိခဲ့တယ်လို့ကျွန်တော်တို့မြင်တယ်ခင်ဗျာ။
အရင်နာတဲ့ဟာဒီနေ့ကိုပါအမေရိကဖလားကိုအနိုင်ရလိုက်တဲ့အတွက်ပြိုင်ပွဲ၃ခုကိုဇက်တိုက်ဘူဆွဲလိုက်တာဖြစ်ပြီးတော့အခုလို final ၃ချိန်ဇက်တိုက်ဘူဆွဲလိုက်တဲ့အတွက်အာဂျင်တီးနာအသင်းနဲ့မက်ဆီဟာ2014ကမ္ဘာဖလား2015နဲ့2016ကိုပါအမေရိကဖလားတွေကို၃ချိန်ဇက်တိုက် final မှာရှုံးခဲ့တဲ့ရှုံးကြွေးကိုလည်းပြန်ခြေဖြတ်နိုင်လိုက်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာပြတင်းနိုင်ငံမှာကျင်းပတဲ့ Wimbledon Tennis တိုင်ပွဲမှာတော့ Spain နိုင်ငံသား Carlos Alcaraz နဲ့ Czech နိုင်ငံက Krejci Kovac ကိုအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။စနေနေ့ကအလွတ်မီတူဂျန် Final မှာတော့ Czech နိုင်ငံက Barbora Krejci Kovac က Italy က Jasmine Paolini ကို 6-2-6-6-6 နဲ့အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။တနင်္ဂနွေနေ့ကအမျိုးသားတူဂျန် Final မှာတော့မနစ်က Final မှာတွေ့ခဲ့ကြတဲ့ Serbia နိုင်ငံသား Novak Djokovic နဲ့ Spain နိုင်ငံက Carlos Alcaraz တို့တွေ့ခဲ့ကြပြီးတော့ Alcaraz က 6-6-6-6 နဲ့3ပွဲပြတ်နိုင်သွားခဲ့ပါတယ် Wimbledon Tennis ပြိုင်ပွဲမှာပထမရတဲ့သူတွေကတော့စုချင်းငွေဖြစ်တဲ့ Britain Sterling Pound 1.8 သန်းဒေါ်လာနဲ့ဆိုရင်3သန်းခွဲရရှိမှာဖြစ်ပါတယ်ဒီချိန်တည်းမှာပဲ Spain နိုင်ငံကနာမည်ကြီး Rafael Nadal ကလည်းတနင်္ဂနွေနေ့မှာ Alcaraz က Wimbledon ကိုအနိုင်ရတာနဲ့ Spain အသင်း Euro Europa ဖလားအနိုင်ရတဲ့အပေါ်မှာဂုဏ်ယူတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍပါရှင်။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုက်တလဲပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်ပြည်နယ်မယ်လ်ဝေါကီမြို့မှာကျင်းပတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာအရင်ကပါတီကိုစားပြုသမ္မတလောင်းဖြစ်ရေးဒေါ်နယ်ထရန့်နဲ့ရှင်ပြန်ခဲ့ကြသူတွေတက်ရောက်မင်းကွန်းပြောကြားပြီးထရန့်မို့ထောက်ခံကြောင်းပြောကြားခဲ့ကြပါတယ်။ဒုတိယနေ့အဓိကဆောင်ဖို့ကအမေရိကန်ပြည်ထောင်စုကိုဘေးကင်းလုံခြုံမှုရှိအောင်ပြန်လို့ရေးဖြစ်ပါတယ်အင်္ဂါနေ့မှာကျင်းပတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံခန်းမမှာဒုသမရလောင်း JD Vance ကစိတ်တက်တက်ကြွနေကြတဲ့ညီလာခံတက်လာသူကိုယ်စားလှယ်တွေကိုလိုက်လံလက်ဆွဲနှုတ်ဆက်ခဲ့ပါတယ်ဒါပေမဲ့သမရဟောင်း Trump ခန်းမတဲ့ဝင်လာချိန်မှာတော့ JD Vance လို့မဟုတ်ဘဲ Secret Service အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေကသူ့ကိုပြေးတက်တဲ့ချီတူခင်မပြုတ်ပဲပြေးတက်တဲ့သူ့အကြမ်းမှာရက်ပြီးတော့ကာထားပေးတာသူ့ကိုခန်းမဆင်မြင့်မော်ချက်ချင်းခေါ်ဆောင်သွားတာတွေလှုပ်ဆောင်ခဲ့ကြပါတယ်Republican Party ညီလာခံကျင်းပနေတဲ့ဒုတိယမြောက်နယ်အင်္ဂါနေ့ကအခုနှစ်ရွက်ောက်ပွဲမှာအကျိတ်နယ်ရှင်ပြန်ရနိုင်ခြေရှိတဲ့ Nevada ပြည်နယ်မှာသမ္မတ Joe Biden မက်ဆွယ်စည်းရုံးပွဲကျင်းပပါတယ်။နိုင်ငံတွင်းအကြမ်းဖက်မှုကိုအားပေးအားမြောက်ပြုတဲ့ပြောဆိုမှုတွေကိုပြစ်တင်ရှုတ်ချဖို့လိုအပ်ကြောင်းသမ္မတ Biden ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာလက်တလောဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်စည်သယ်ယူပို့ဆောင်ရေးမှာ Renown ဘက်ကနေပင်လယ်ကိုဖျက်တဲ့စစ်ကမ်းကိုပုံမှုအသုံးပြလာတာကြောင့်ထိုင်းစုရရဲ့လန်ဒါဒါဆောက်လို့ရေးစီမံချက်တွေအတွက်အကျိုးဖြစ်ထွန်းတဲ့အကြောင်းထိုင်းသယ်ယူပို့ဆောင်ရေးဒုတိယဝန်ကြီးကပြောကြားလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။ Surprise ဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Robert Bass ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ ဒီညစီစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင် VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမှာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသည်ရှင်This program